Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်မတ်လ9ရက်ဗုဒ္ဓဘူးနံနက်ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင် VOA မြန်မာပိုင်းက Radio စီစဉ်ကိုခုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အဖြစ်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ဒီရေနံတင်ပို့မှုကိုရုရှားရဲ့ရေနံတင်ပို့မှုကိုအမေရိကန်ကလုံးဝပိတ်လိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုတင်ဆက်ဖို့ရှိပါတယ်။တခါကဘာပြတ်တယ်လို့ဖြစ်နေတဲ့ယူကရိန်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြမှာပါ။အဲ့ဒီနောက်မှာတော့
အခုယူကရိန်းပြဿနာပေါ်တဲ့မြန်မာအရေးကိုလူရံမေးမြစ်ပြပြဖြစ်တယ်မြန်မာပြည်လူတွေရဲ့ခံစားရမှုတွေဒီအကြံစစ်တဲ့အကြံဖတ်မှုတွေကိုကျွန်တော်တို့မေးမိန်တယ်လို့
ဒါကတော့အမေရိကန်သမ္မတအိမ်ဖြူရောမှာကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာမြန်မာအမျိုးသမီးရေးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မတ်ဝဝေနုက VOA ကိုပြောသွားတာပါအဲ့ဒီအကြောင်းကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အင်္ဂါညဆွေးနွေးခန်းအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရာကဘာတလွားခီးသွားစအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင
်ရုရှားတပ်တွေဘက်ကခိတအပြစ်ရထားပေးတဲ့အတွက်အဝိုင်းခံထားရတဲ့ယူကရိန်းမျိုးတွေကပြည်သားပြည်သူတွေကိုအင်္ဂါနေ့မှာကယ်ထုတ်နိုင်ခဲ့ပါတယ်ပြည်သားတွေဟာဘတ်ကားတွေနဲ့ထွက်ခွာသူတွေရှိတယ်လို့ခြေလျင်လျှောက်ခဲ့ရသူတွေလည်းရှိပါတယ်ယူကရိန်းရှိဘက်ချမ်းကမြို့ကြီးတစ်မြို့ဖြစ်တဲ့ဆူမီမြို့ကအရသားတွေလည်းထွက်ခွာကြပါတယ်အပြစ်မရမီနိုင်ယီပိုင်းလေးကမှရုရှားကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသား22ဦးသေဆုံးခဲ့တယ်လို့ဒေတာအာနာပိုင်းကပြောဆိုပါတယ်မြို့တော်ကီရဲ့အနီးအေပင်မြို့ကနေလည်းထွက်ခွာကြပါတယ်နောက်ထပ်မြို့တွေဖြစ်တဲ့ချာနစ်ခါခီနဲ့မရီဥပိုမြို့တွေကအရသားတွေထွက်ခွာနိုင်အောင်နောက်ထပ်ကယ်ဆယ်ရေးလမ်းကြောင်းတွေထပ်ဖွင့်ပေးမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကတော့ရုရှားကမရီဥပိုမြို့မှာအရသာ3သိန်းလောက်ကိုတစားကန်လုထားပြီးလူသားချင်းစာနာမှုဆိုင်ရာကယ်ဆယ်ရေးတွေကိုပိတ်ပင်ထားတယ်လို့အင်္ဂါနေ့တုန်းကဆွဆွဲပြောဆိုခဲ့ပါတယ်ယူကရိန်းကနေထွက်ပြေးလာတဲ့အရသာအခုချိန်ထိနှစ်သန်းကျော်သွားပြီဖြစ်ကြောင်းနဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာဒီလောက်များတဲ့ဒုက္ခသည်တွေထွက်ပြေးလာတာမရှိသေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်။ရုရှားကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ရေနံနဲ့သဘာဝတန်ငွေအားလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ That means Russian oil will no longer be acceptable at US ports and the American people will deal another powerful blow to
Putin. ရုရှားရဲ့ရေနံတွေကိုအမေရိကန်ဘယ်စိတ်ကန်းကနေမှလက်ခံတော့မှာမဟုတ်ပါဘူး။ဒါဟာသမ္မတပူတင်ရဲ့စစ်ရန်တရားကြီးကိုနောက်ထပ်ပြင်းထန်တဲ့ထိုးနဲ့တိုက်ခိုက်ချက်တစ်ခုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါဒီလိုပိတ်ဆို့အရေးယူမှုဟာရုရှားသမ္မတပူတင်ကိုအဓိကထားဖိအားပေးဖို့အမေရိကန်အစိုးရအနေနဲ့လှုံ့ဆော်လိုက်တာဖြစ်ပါတယ်ရေနံစိမ်းသဘာဝတန်ငွေနဲ့ရေနံထွက်ပစ္စည်းတွေအပြင်ကြောင်မီးသွေးနဲ့ကြောင်မီးသွေးထွက်ပစ္စည်းတွေကိုပါပိတ်ပင်လိုက်ပါတယ်ဒါအပြင်ရုရှားရဲ့စွမ်းအင်ကဏ္ဍမှာအမေရိကန်ယင်းနှိမ့်မြုံနှံမှုကိုလည်းပိတ်ပင်လိုက်ပါတယ်ပြီးခဲ့တဲ့နှစ်ကရုရှားကနေရေနံစိမ်းနဲ့လောင်စာတရက်ကိုစီပေါင်း9သိန်းလောက်အမေရိကန်ပြည်ထောင်စုကိုတင်သွင်းခဲ့ပါတယ်။ဥရောပတိုက်ကတော့ရုရှားကနေတရက်ကိုစီပေါင်း4သန်း5သိန်းလောက်တင်သွင်းနေတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်အော်စတြေးလျနိုင်ငံကပိတ်ဆို့အရေးယူမှုအသစ်တရက်ကိုထပ်မံပြဋ္ဌာန်းလိုက်ကြောင်းအင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်။ရုရှားရဲ့ဝါဒပြန့်တင်ရေးနဲ့မမှန်သတင်းထုတ်လွှင့်မှုတွေကိုလှုံ့ဆော်ပေးနေသူတွေအပါအဝင်ရုရှားရဲ့အဓိကအကျိုးစီးပွားကိုပေါ်ဆောင်ပေးနေသူ10ဦးကိုထပ်မံအရေးယူလိုက်ကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရီစ်ဖိန်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ရုရှားစစ်တပ်တွေကိုလည်းငွေကြေးဆိုင်ရာပိတ်ဆို့အရေးယူလိုက်ပါတယ်။ဒါကြောင့်ရုရှားစစ်တပ်ကိုပစ္စည်းတင်သွင်းနေတဲ့ကုမ္ပဏီတွေကိုဩစတြေးလျကနေတင်ပို့ရောင်းချခွင့်ကိုပါပိတ်ပင်လိုက်တာဖြစ်ပါတယ်။ယူကရိန်းကိုတိုက်ခိုက်ရောက်မှာကြည်ရည်လေတာဝန်ရှိသူရုရှားစစ်တပ်အကြီးအကဲ6ဦးကိုလည်းငွေကြေးနဲ့ခီးသွားလာခွင့်တွေတန်ခတ်အရေးယူလိုက်ပါတယ်။ဩစတြေးလျရဲ့နောက်ထပ်ရေနံချက်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့ NPO ကတော့ ရုရှားယူကရိန်းပဋိပက္ခစတင်ကြတဲ့ကရုရှားရေနံစိမ်းတွေဝယ်ယူတင်သွင်းတာကိုရပ်ဆိုင်းထားခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအကြမ်းအတင်းနဲ့ရင်ဆိုင်နေရပြီးဒီစစ်ပွဲကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ပုံမနီးကပ်သွားတဲ့အပေါ်တရုတ်သမ္မတရှီကျင်းဖင်အနေနဲ့နေမတိထိုင်မသာဖြစ်နေတယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA အကြီးအကဲဝီလျံဘန်းစ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်တရုတ်သမ္မတရှီကျင်းဖင်နဲ့တရုတ်ခေါင်းဆောင်ပိုင်းမှာယူကရိန်းမှာပြစ်ပျက်နေတဲ့အခြေအနေတွေကိုတွေ့မြင်ပြီးအနည်းငယ်မသက်မသာဖြစ်နေတယ်လို့ကမ္ဘာချင်းချောင်းမှုအန်ဒီယန်နဲ့ပတ်သက်ပြီးလွှတ်တော်ကြားနာပွဲမှာ CIA အကြီးအကဲဝီလျံဘန်းစ်ကလွှတ်တော်အမတ်တွေကိုပြောဆိုခဲ့ပါတယ်ရုရှားကအခုလိုအခက်အခဲအကြတဲ့နဲ့ရင်ဆိုင်ရလိမ့်မယ်လို့တရုတ်ခေါင်းဆောင်တွေကြိုတင်မျှော်လင့်ထားပုံမရဘူးလို့လည်းဘန်းစ်ကပြောဆိုပါတယ်အင်္ဂါနေ့တုန်းကတော့ယူကရိန်းအရေးနဲ့ပတ်သက်ပြီးလွန်စော်မစိုးရိမ်မိကြောင်းနဲ့အမြင့်ဆုံးအနေအထားနဲ့ထင်ထင်သိသိလှုပ်ရှားဖို့တရုတ်သမ္မတရှီကျင်းဖင်ကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဂျာမနီဝန်ကြီးချုပ်အိုလဖ်ရှော့တို့နဲ့ဗီဒီယိုကနေတဆင့်ဆွေးနွေးစဉ်ပြောဆိုခဲ့ပါတယ်ရုရှားနဲ့ယူကရိန်းနောက်ဆုံးအဖြေရတဲ့အထိဆက်လက်ဆွေးနွေးဖြေရှင်းကြဖို့တရုတ်သမ္မတကတိုက်တွန်းကြောင်းတရုတ် CCTV ကပြောဆိုခဲ့ပါတယ
်ဗီယိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသူ့နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ Press Songkron နဲ့ဆက်လက်လက်တွဲလှုပ်ဆောင်ဖို့ဂျပန် Nippon Foundation ဥက္ကဋ္ဌဆာဆာကာဝါကိုပြောဆိုလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်ရှိနန်းတော်ထဲမှာမတ်လ9ရက်နေ့ကဟွန်ဆန်နဲ့ Nippon Foundation ဥက္ကဋ္ဌဆာဆာကာဝါတို့တွေ့ဆုံစဉ်မှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်တယ်လို့ဟွန်ဆန်ရဲ့ Facebook မှာဖော်ပြထားပါတယ်။ဟွန်ဆန်ရဲ့ဇန်နဝါရီလအတွင်းကမြန်မာနိုင်ငံသွားတဲ့ခီးစဉ်ကိုဆာဆာကာဝါကထောက်ခံခဲ့ပြီးဒါဟာမြန်မာပြည်သူတွေအတွက်မဟာအခွင့်အလမ်းဖြစ်တယ်လို့လည်းပြောတယ်လို့ရေးသားထားပါတယ်။သူ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးလူသားချင်းစာနာတဲ့အကူအညီတွေပေးအပ်နိုင်ရေးနဲ့အကြမ်းဖက်မှုတွေရပ်ဆိုင်ရေးအတွက်ရည်ရွယ်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။အာဆီယံအလှည့်ချဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီအတွက်စူးစမ်းမှုအလုံးဆက်လက်လှုပ်ဆောင်မှာဖြစ်ပြီးဆာဆာကာဝါအနေနဲ့လည်းသူ့ရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ဆွန်ခရွန်နဲ့ဆက်လက်လက်တွဲလှုပ်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ရေးသားထားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံအာနာယတာလီဘန်အဖွဲ့ကမနေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်အနေနဲ့အစ္စလာမစ်ဥပဒေအတွင်းကနေအမျိုးသမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့ကတိပြုလိုက်ပါတယ်မိမိတို့အစ္စလာမစ်အင်မရိတ်အာဖဂန်နစ္စတန်အနေနဲ့ရှာရီယာဥပဒေပါအခွင့်အရေးတွေအတိုင်းအမျိုးသမီးတွေကိုစောင့်ရှောက်မှာဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတွစ်တာမှာရေးသားလိုက်ပါတယ်။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဟာအာဖဂန်အမျိုးသမီးတွေအတွက်သူတို့ရဲ့ဥပဒေပါအခွင့်အရေးတွေကိုကာကွယ်ဖို့အတွက်မဟာအခွင့်အရေးဖြစ်ပါတယ်။ဖျားသခင်ရဲ့စန္ဒအရကျွန်ုပ်တို့အားလုံးကအာဖဂန်အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ပါမယ်လို့လည်းသူကပြောဆိုလိုက်ပါတယ်။မနစ်အော်ဂုတ်လကတာလီဘန်အစိုးရဟာပြုပြင်ပြောင်းလဲမှုတွေလုပ်ပြီးသူတို့ရဲ့ပုံရိပ်ကိုပြောင်းလဲဖို့ကြိုးစားလာခဲ့ပါတယ်။တာလီဘန်ခေါင်းဆောင်တွေကသူတို့အနေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားတာအမျိုးသမီးတွေကိုပညာသင်ကြားခွင့်နဲ့အလုပ်လုပ်ပိုင်ခွင့်ပေးမယ်ဆိုတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုမကြာခဏအာမခံချက်ပေးကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကတော့တာလီဘန်အဖွဲ့ရဲ့ပြောဆိုချက်တွေကိုပယ်ချပြီးတာလီဘန်အဖွဲ့ဟာအထူးသဖြင့်အမျိုးသမီးတွေအပါအဝင်လူ့အခွင့်အရေးကိုချိုးဖောက်နေကြောင်းစွပ်စွဲထားပါတယ်ခင်ဗျာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲဘတ်ချ်လီဟာလာမယ့်မေလမှာရှင်ဂျန်းပြည်နယ်အပါအဝင်တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်မီရှဲဘတ်ချ်လီကအကြောင်းကြောင်းကြောင့်ရွှေဆိုင်ခဲ့ရတဲ့ခီးစဉ်ကိုမကြာခင်သွားရောက်မယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကိုမနေ့အင်္ဂါနေ့ကပြောလိုက်ပါတယ်တရုတ်အစိုးရကမိမိခီးစဉ်ကိုမကြာသေးခင်ကခွင့်ပြုသဘောတူညီခဲ့ပါတယ်လို့သူကကြေညာလိုက်ပါတယ်မိမိခီးစဉ်ရဲ့ရှေ့ပြေးအနေနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကအဖွဲ့တစ်ဖွဲ့ဟာရှေ့လာထဲမှာတရုတ်နိုင်ငံကိုတွားရောက်မယ်လို့လည်းပြောပါတယ် ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာတရုတ်သံမတ်ကြီးကလည်းလာမယ့်မေလအတွင်းရှင်ဂျန်းပြည်နယ်တွားရောက်မဲ့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရဲ့ခီးစဉ်ကိုကြိုးဆိုပါကြောင်းနဲ့မိမိတို့အနေနဲ့ဒီခီးစဉ်အတွက်အကောင်းဆုံးပြင်ဆင်ဖို့အတူတကွဆောင်ရွက်နေကြောင်းပြောပါတယ်။အနောက်နိုင်ငံတွေကတရုတ်အစိုးရဟာရှင်ဂျန်းပြည်နယ်ကဝီဂါလူနည်းစုမွတ်စလင်တွေခန့်မှန်းတသန်းလောက်ကိုလူမျိုးတုံးအောင်လှုပ်ဆောင်နေတယ်လို့ဆွဲထားပါတယ်။တရုတ်အစိုးရကတော့အနောက်နိုင်ငံတွေကဆွဆွဲတာကိုညှင်းပယ်ပြီးဝီဂါပညာပေးစခန်းတွေထားရှိတာဟာအစွန်းရောက်မွတ်စလင်တွေရန်ကကာဝယ်ဖို့ဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကျွမ်းကျင်ပညာရှင်အဖွဲ့တစ်ဖွဲ့ကအာမြင့်ကာဝယ်ဆေးထိုးတာအပါအဝင်ကိုဗစ်ကယောဂါကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုအ мян ဆုံးနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်ပေးတာကိုအလေးနဲ့ထားထောက်ခံကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာအရင်က WHO ကပြောခဲ့တဲ့အာမြင့်ကာကွယ်ဆေးထိုးတာမလိုအပ်ဘူးဆိုတာနဲ့ကာကွယ်ဆေးမညီမမျှဖြစ်စေတယ်လို့ပြောဆိုခဲ့တာတွေနဲ့ပြောင်းပြန်ဖြစ်သွားပါတယ်။အဲ့ဒီကြေညာချက်တွေကကိုဗစ်ကယောဂါကာကွယ်ဆေးထိုးတာဟာပြင်းထန်တဲ့ယောဂါတွေနဲ့သေဆုံးမှုတွေကိုအကာအကွယ်ပေးနိုင်တယ်လို့ဖော်ပြထားပါတယ်။မနစ်က WHO အကြီးအကဲ Tedros Ghebreyesus ကကိုဗစ်ကယောဂါအာမြင့်ကာကွယ်ဆေးထိုးပေးတာတွေခိတရပ်ဆိုင်ထားဖို့တောင်းဆိုခဲ့ပြီးအဲ့ဒီအစားချမ်းသာတဲ့နိုင်ငံတွေအနေနဲ့ဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေလှူဒန်းပေးဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုစောင်မိုးကြောင်နဲ့ကိုခင်မောင်စုံမိပါရှင်ပုတ်တပ်ဘူးနေနဲ့ခင်အစီအစဉ်အတွက်သတင်းတွေကိုပြောပြသွားတာပါမကြာခင်မှာတော့ဒီအင်ဖြူရောမှာပြုလုပ်တဲ့အမျိုးသမီးများနေ့အခမ်းအနားနဲ့မြမအမျိုးသမီးအခွင့်အရေးကိုတင်ပြဖို့ရှိပါတယ်အခုတော့ကဘာပြတ်တလို့ဖြစ်နေတဲ့ယူကရိန်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါယူကရိန်းမှာအရသာထိခိုက်သေဆုံးမှုတိုးလာတယ်လို့အကြမ်းဖက်မှုတွေကြားကနေဘေးလွတ်ရာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးနေရသူတွေပိုးပြီးများလာတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေကိုငြိမ်းချမ်းစွာအဆုံးသတ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေကတောင်းဆိုနေကြပါတယ်။အခုချိန်ထိသေဆုံးပြီးဒီဒဏ်ရာသေဆုံးပြီးထိခိုက်သေဆုံးတဲ့သူစုစုပေါင်းဟာ 1,335 ဦးရှိနေပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်
။ယူကရိန်းမှာထိခိုက်သေးဆုံးရမှုအရေအတွက်ကိုပြုစုတဲ့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကတော့လက်တွေ့ထိခိုက်သေးဆုံးမှုအရေအတွက်ကစည်ရင်းပြုစုထားတာထက်ပိုပြီးများမယ်လို့ယုံကြည်ထားပါတယ်။ဒါကြောင့်လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာကြီးလို့ပြောဆိုလိုက်ပြီးပရိပခကိုငြိမ်းချမ်းစွာအမြန်ဆုံးသတ်ဖို့ထပ်ပြီးတောင်းဆိုပါတယ်။လက်ရှိဖြစ်ဖြစ်နေတာကြောင့်ယူကရိန်းနိုင်ငံတွင်းကဒေသအများပြားမှာအရက်သားတည်ဆုံမှုနဲ့ထိခိုက်ဒဏ်ရာရမှုတွေကိုစစ်ဆေးအတည်ပြုလို့မရကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဟုံးရဲ့ပြောခွင့်ရလစ်ထရော့ဆဲလ်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပောက်ခွဲလက်နက်တွေကြောင့်ထိခိုက်တည်ဆုံမှုအများဆုံးဖြစ်ရတယ်လို့လည်းသူကပြောပါတယ်။လက်နဲ့ချီတွေဒုံးချီတွေနဲ့မြို့အများအပြားတိုက်ခိုက်ခံရတာမှာရာနဲ့ချီတဲ့လူနေအဆောက်အုံတွေပျက်စီးပြိုကျရတယ်လို့လည်းသူမကထပ်လောင်းပြောပါတယ
် We are alarmed by numerous reports of threats and actual harm against journalists
သတင်းထောက်တွေကိုချင်းချောက်ပြီးတကယ်လဲအန္တရာယ်ပြုတယ်ဆိုတဲ့သတင်းတွေကြောင့်ကျမတို့ထိတ်လန့်တုန်လှုပ်ရပါတယ်တဲ့လက်နက်ကင်အဖွဲ့တွေလက်တလောထိန်းချုပ်ထားတဲ့အရှေ့ပိုင်းမှာယူကရိန်းလူလားသူတွေကိုတရားဥပဒေမဲ့ဖမ်းဆီးတဲ့သတင်းတွေနောက်ယူကရိန်းအစိုးရထိန်းချုပ်ရာဒေသတွေမှာရုရှားလိုလားသူတွေလို့ယူဆခံရသူတွေအပေါ်အကြမ်းဖက်တယ်ဆိုတဲ့သတင်းတွေကြောင့်လဲစိုးရိမ်ရပါတယ်လို့ပြောခွင့်ရ Throssels ကပြောခဲ့တာပါယူကရိန်းနိုင်ငံကနေအိနီချင်းပိုလန်မိုဒိုဗာရူမေးနီးယားဟန်ဂေရီစလိုဗက်ကီးယားနဲ့တခြားသောဥရောပနိုင်ငံတွေကိုထွက်ပြေးရသူကနှစ်သန်းကျော်ရှိပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ယူကရိန်းရဲ့စိတ်ကမ်းမြို့မာရီပိုလ်မှာပိတ်မိနေပြီးထွက်ပြေးလို့မရဘဲဖြစ်နေသူကသိန်းချီရှိတယ်လို့လဲနိုင်ငံတကာချက်ချင်းနေအသင်း ICRC ရဲ့ပြောခွင့်ရာအီဝမ်ဝတ်ဆန်ကပြောပါတယ
်။We stand ready to act in terms of our neutral intermediary role.
မျိုးရဲကနေအရသားတွေဘေးကင်းစွာထွက်ခွာနိုင်ရေးအတွက်ကျွန်တော်တို့ရဲ့ဗမ်မလိုက်ဂျာနီအခမ်းကဏ္ဍကနေဆောင်ရွက်ပေးရေးအစင်းနှင်းရှိနေပါတယ်။ဒါပေမဲ့ဒီကနေ့လက်တွေ့ဖြစ်နေတာကလူတွေအတွက်ကဘာပြတ်တယ်လို့ဖြစ်နေပါတယ်။အခြေအနေကပိုဆိုးလာပါတယ်။မရှိမဖြစ်ကုန်စည်တွေလည်းပြတ်လတ်နေပါပြီ။ဒါကြောင့်ကျွန်တော်တို့ဒီကနေ့တောင်းဆိုနေရတာကတော့ ဒီလူတွေကိုအသက်ကယ်ကူညီရေးဖြစ်ပါတယ
်။အပြစ်ခတ်ရဲဆဲရေးသဘောတူညီချက်ကျိုးပေါက်ပြီးနောက်မှာတော့မာရီပိုးကနေလူတွေဘေးကင်းစွာထွက်ခွာနိုင်ရေးလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေဖန်တီးမဲ့ရုရှားရဲ့အဆိုပြုချက်လည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အရေးကြီးလိုအပ်နေတဲ့အထက်မှာအရေးပေါ်ခိုလုံရေးစခန်းတွေ၊ကျန်းမာရေးဆောင်ရှောက်မှုအစာအသောက်တောက်သုံးရည်နဲ့မိလာတို့လည်းပါဝင်တယ်လို့အကူအညီပေးရတဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒါအပြင်စိတ်ဓာတ်ရတွေပူဆွေးဝမ်းနည်းဖွယ်ရာကပေးကြီးလို့သူတို့ကတုံ့နှုံပြောဆိုလိုက်ပြီးဒီအချိန်လေးကိုဖြည့်ရှင်းနိုင်ရတဲ့အတွက်စိတ်ပိုင်းဆိုင်ရာပံ့ပိုးမှုတွေလည်းလိုအပ်တယ်လို့ပြောဆိုချပါတယ်ရှင
်။မတ်တင်ကြီးထိုက်ပါရှင်။အခုတော့ကိုဗစ်ကူးစက်မှုတိုးလာတဲ့ KIO ဌာနချုပ်လိုက်စာအခြေအနေကိုပြောပြမှာပါ။တရုတ်မြန်မာနယ်စပ်ဒေသကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုက်စာမြို့မှာကိုဗစ်အတည်ပြုလူနာ300လောက်ရှိနေပါတယ်။အတည်ပြုလူနာတွေကိုကိုဗစ်ကူးသဆောင်တွေမှာကူးသပေးနေတယ်လို့တချို့ကတော့နေအိမ်တွေမှာပဲကူးသမှုခံယူနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ကချင်လူမျိုးရေး KIO အဖွဲ့ဌာနချုပ်ရှိတဲ့လိုက်စာမြို့မှာဖေဖော်ဝါရီလဒုတိယပတ်လောက်ထဲကစလို့ကိုဗစ်ကရောဂါကူးစက်မှုတွေစတင်ခဲ့ပြီးအခုရက်ပိုင်းမှာတော့ပိုးတွေ့လူနာတွေတိတိတတ်တာပုံများလာပါတယ်။လိုက်စာမြို့မှာလက်ရှိအတည်ပြုလူနာ300လောက်ရှိနေပြီးကူးစက်ခံရသူအချို့ရဲ့ဆေးစစ်ဆေးချက်နဲ့တွေ့ရှိတဲ့ရောဂါလက္ခဏာတွေအရာ Omicron အမျိုးအစားအဖြစ်သတ်မှတ်ထားကြောင်း KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်းရေးမှူးဘူမူကြီးဟိန်းဝန်က VOA ကိုပြောပါတယ်။
ဒီခုကျွန်တော်နည်းနည်းတိုးလာတဲ့ဒီတလာတော့တွေးမှာခု300နေပါလောက်ရှိပြီเจ้ามาရောနမီဒီချိုရက်ွက်มาရောအဲ့လိုစီစာရှိတယ်အော်ဘီခွန်လုပ်ွက်ချိုတို့လည်းယူဆတယ်နေရောက်ကိုတော့ကျွန်တော်ခွင့်မိမှာပို့ပြီးတော့ဆောစစ်စစ်တဲ့ကသူတို့ကအော်ဘီခွန်တော့ကြည့်ပြီးပေးတယ်ဒါကြောင့်ခုလိုတော့ဖြစ်တာကျွန်တော်ကထပ်တော့မစစ်တဘောမစင်လဲတက်ခဏတွေကြည့်ပြီးတော့ဒီအော်ဘီခွန်ဘယ်လိုတော့ယူဆတယ်အဲကျွန်တော်နီနတ်ဘွိုင်းမှာလည်းဖြစ်တဲ့ဟာလည်းအလုံးအော်ဘီခွန်တို့သူတို့ကပြောကြတယ်ဆိုတော့ကျွန်တော်ကလည်းအဲ့လိုပဲသမလိုက်ရဖြစ်ပါတယ်
ကူးစက်ခံရသူအများစုကအကြောင်းသားတွေနဲ့လူလက်ပိုင်းတွေဖြစ်ကြတယ်လို့ပြောပါတယ်ကိုဗစ်အတည်ပြုလူနာတွေကိုကူးသပေးနေပုံနဲ့ပတ်သက်လို့လဲဘုံမူကြီးဟိန်းဝန်ကအခုလိုပြောပြပါတယ
်ကိုလိုလိုဆီတော့ဒီ home care ရဲ့ကူးသစင်တာပေါ့အဲဒီမှာ care center မှာထားပြီးကူးသတယ် lockdown တွေပါလို့တော့ကျွန်တော်တို့ချက်ထားတော့မရှိဘူးခင်ဗျအတိအကျဆိုလို့ရှိရင်ဒီကလေးတွေကတာတင်နေတယ်ဆိုတော့အတိအကျဆိုရင်ကျောင်းသားတွေကိုကူးသပေးပြီးတော့အော်ဒီစီကံပိုင်းမှာတော့လည်းပြီးတော့တော်တော်ကြီးတက်တာတော့ရှိတယ
်။လိုက်စာမျိုးအဝင်မှာအာကောင်တိုးဖက်နမူနာယူကိုဗစ်စစ်ဆေးတာတွေဆောင်ရွက်နေကြောင်းဘုံမူကြီးဟိန်းဝန်ကပြောပါရယ်။ COVID-19 ရောဂါကူးစက်လို့ကုသမှုခံယူနေရသူတူကလည်းလိုက်စာမျိုးမှာစစ်ဆေးကုသပေးနေတဲ့အခြေအနေတွေကိုခုလိုပြောပြပါရယ်။တော်တ
ော်ဖြစ်ကြတယ်ဗျ။ကျွန်တော်ဖြစ်တာဆက်ပြီးတော့ညဖြားတယ်ပြီးတော့နောက်တနေ့ဆက်ဖြားတယ်ဆက်ဖြားတော့အဲ့ဒီနေ့ကတော့ပါပြီးတော့နှာခေါင်းတော့ယူတယ်စစ်တယ်အဲ့တော့
လူနာအများစုက3ရက်ကနေ5ရက်လောက်အကြာမှတက်တာပြောင်းကင်းသွားကြတာများပြီးသိဆုံးသူတော့မရှိဘူးလို့ပြောပါရယ် KIO ထိန်းချုပ်တဲ့လိုက်စာမျိုးမှာ COVID-19 ရောဂါပိုးစစ်ဆေးတာတွေကိုရက်ွက်အစုလိုက်လှုပ်ဆောင်နေပါရယ် COVID မရှိသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတာမှာကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူ2000ကျော်လောက်ရှိတယ်လို့တတိယအကြိမ်အားဖြင့်ကာကွယ်ဆေးထိုးပေးတာတွေလည်းလုပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်းရေးမှူးဘုံမူကြီးဟိန်းဝန်ကပြောပါရယ်2021ဇွန်ဇူလိုင်လပိုင်းတွေက COVID-19 ကူးစက်သူ4000ကျော်လောက်ရှိခဲ့တဲ့ KIO ရဲ့ပညာရေးမြို့မိုင်းကြိုင်မှာတော့အခုရက်ပိုင်းအတွင်းကိုဗစ်ပြန့်နှံ့မှုမရှိပါဘူးကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမြန်မာတိုင်းနိုင်ငံလုံးမှာဒီရက်ပိုင်းအတွင်းကိုဗစ်အတည်ပြုလူနာ1000ကျော်သာရှိရတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေထက်ကစာရင်ရောကြသွားပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်အခုတော့ဒီချင်းပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်ဖလန်းမြို့နယ် Recorded မြို့ဘက်မှာတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေဖြစ်နေတာမို့ဒေသခံတွေမြို့ကနေတိမ်းရှောင်ကြဖို့ချင်းကာကွယ်ရေး CDF ဟောလန်ငိုရန်အဖွဲ့ကနေကြေညာခဲ့ပြီးတဲ့နောက်မှာအဲ့ဒီမြို့မှာနေထိုင်တဲ့ပြည်သူထောင်ထဲချပြီးတော့အိန္ဒိယနယ်စပ်ဘက်ကိုစစ်ဘေးတိမ်းရှောင်နေကြပါတယ်။ဒါပေမဲ့ဒီအိန္ဒိယနယ်စပ်ဘက်တိမ်းရှောင်နေကြပြီမဲ့အဲ့ဒီမှာလည်းအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်။ချင်းပြည်နယ်ဖလန်းမြို့နယ်ရီကွတာမြို့ဘက်မှာမလဆန်းကစားလို့စစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတာကြောင့်မလ9ရက်တနင်္လာနေ့ကစာထုတ်ပြန်ခဲ့ပါတယ်။ အဲ့ဒီထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်ရီကော်ဒါမျိုးအမှတ်၁နဲ့အမှတ်၂ရပ်ကွက်မှာနေထိုင်တဲ့ဒေသခံအလုံးကြီးပါအိန္ဒိယနိုင်ငံမီဇိုရမ်ဘက်ကိုတင်းရှောင်သွားကြတယ်လို့လည်းကိုတိုင်တင်းရှောင်နေရတဲ့မြို့ကန်တယောက်ကပြောပါတယ်
ရီပင်မှာတော့မနေ့ကအမှတ်၁ရပ်ကွက်ကအမှတ်၂ရပ်ကွက်အလုံးဘုကကိုချက်ပြီးကြရတယ်မနေ့ကစီရီဖူအောင်ကနေသူထုတ်ပြန်ချက်ထုတ်မယ်လေညနေပိုင်း၆နာရီမှထိုးပြင်ချီကိုအလုံးဒီလိုရအောင်ပြောင်းရွှေ့ဖို့ဆိုပြီးတော့သူထုတ်ပြန်ချက်ထုတ်တာလေအဲ့ဒါနဲ့တက်ကွဲကခုနိုင်တဲ့အလားအလာလေးရှိတယ်ကြောင့်ကိုကအမှတ်၂ရပ်ကွက်ကိုအမှတ်၁ဟိုရီတောင်ပေါ်မှာရှိတဲ့အမှတ်၁ရပ်ကွက်ကိုအခုစလုံးကပြီးသူအလုံးကဘုကကိုအကုန်လုံးမနေ့ကအကုန်လုံးပြေးကုန်ကြတာလေသမန်ချီရောအမှတ်၂ရပ်ကွက်မှာလူဦးရေ9000လောက်ရှိရလေအမှတ်၁ရပ်ကွက်မှာကလူဦးရေ1000ဆိုတော့လူဦးရေ6000ဝန်းကျင်လောက်ရှိရလေရီမျိုးကလေစိုက်ပွဲကဒီနေ့ဖြစ်မလားမနေ့ကဖြစ်မလားဆိုပြီးတော့အချိန်မီဖြစ်နိုင်တဲ့အနေအထားမှာရှိနေရပေါ့နော်အဲ့ဒါကြောင့်ဒီကိစ္စကလည်းဒီလူတွေကိုဟိုဘက်ကိုပြီးခိုင်းနိုင်မှာ
ချင်းကာကွယ်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းလန်ဒက်ဖ ens ဖို့ဟွာငိုရန်အဖွဲ့ကရီကွတ်တာမျိုးအမှတ်နှစ်တီယိုချောင်းမှနေထိုင်ကြတဲ့ပြည်သူတွေညနေပိုင်း6နာရီမထိုးခင်ဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့ကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေသခံပြည်သူတွေရီကွတ်တာမျိုးကံအလုံးနီပါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကဇိုကွတ်တာကျေးရွာဘက်မှတိမ်းရှောင်နေကြရပါတယ်ရီကွတ်တာမျိုးတစ်ဝိုက်မှာရှိတဲ့ကျေးရွာတွေကကျေးရွာသားတွေအနေနဲ့ရီကွတ်တာမျိုးကိုမလာကြဘူး CDF ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအ
ကုန်လုံးဟိုဘက်မီဇိုရမ်ဟိုဇိုကွတ်တာဘက်ကိုအကုန်လုံးပြေးကြတယ်အဲဒီရီမျိုးနားမှာရှိတဲ့ကျေးရွာလေးတွေလည်းများတယ်နော်ကျေးရွာလေးကပြည်သူတွေကလည်းအဲဒီရီဘက်ကိုမလာဘူးပေါ့နော်သူတို့အဲ့လိုစာထုတ်ထားတယ
်လက်ရှိမှာရီကွတ်တာမျိုးဘက်အကားသွားလာတွေကိုလည်းချင်းကာဝေးရေးအဖွဲ့ဘက်ကပိတ်ပင်ထားတယ်လို့လည်းခီးတဲ့တင်ကရင်မောင်းတူကပြောပါတယ်
ခုတော့ဆေရောလမ်းတက်နေတယ်ဒီကြီးကဒီလမ်းဆက်ကြတယ်ဒီဖြစ်သိနေတော့ကျော်လို့မရဘူးအခုကျတော့ဒါရလည်းကျော်လို့မရဘူးအာမမရနေချင်းရတာလေဒီနေ့နေဆက်ကြတာ
ကလေးတီးတိန်ရီကွတ်တာရင်လိုင်းပြေးဆွဲနေတဲ့မော်တော်ယာဉ်တွေအလုံးဒီလမတ်လ၈ရက်နေ့ကစလို့ရီကွတ်တာမျိုးဘက်ကိုရင်လိုင်းပြေးဆွဲမှုအလုံးရန်နာထားကြဖို့ CDF ဟွာငိုရန်အဖွဲ့ကကြေညာချက်ထုတ်ပြန်ထားလို့ကားအသွာလာတွေရပ်ဆိုင်နေကြရပါတယ်ပြီးခဲ့တဲ့မလ9ရက်နေ့ကလည်းရီကွတ်တာမျိုးအမှတ်2ရပ်ကွက်တောင်ပေါ်မှာအခြေစိုက်တပ်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်တပ်ဘက်ကအကြာဆုံးများတယ်လို့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေထုတ်ပြန်ခဲ့ပေမဲ့ VOA ကတော့သီးခြားအတိမပြုနိုင်ပါဘူး။ချင်းပြည်နယ်ဘက်ကစစ်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဇိုကွတ်တာကျေးရွာဘက်ကိုရောက်နေတဲ့စစ်ဘေးရှောင်တွေဟာယာယီစစ်ဘေးရှောင်စခန်းနဲ့ဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြရပါတယ်။မီဇိုရမ်ပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေဘာသာရေးအသင်းအဖွဲ့တွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကူညီပေးနေပါတယ်။အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စည်ရင်မှတ်တမ်းအရမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ 24,289 ရှိနေပြီလို့မီဇိုရမ်အစိုးရဖွဲ့ကပြောပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ကနေတဆင့်အိန္ဒိယပိုင်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းပါရှင်အခုတော့အိမ်ဒီ American သမရအိမ်ဖြူတော်မှာပြုတ်လုတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားနဲ့မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးကိုကြည်ကြရအောင်ပါ။ကဘာတဝန်းကြားမှဒန်းတူညီမျှရေးကြိုးပမ်းမှုတွေမှာမြန်မာအပါအဝင်နိုင်ငံတကာကူညီပံ့ပိုးရေးအစီအစဉ်တွေအတွက်သမ္မတဘိုင်ဒန်အစိုးရကနေ American Dollar 1.6 Billion Budget ရထားကြောင်းအင်ဖြူရောမှာမနေ့ကပြုလုပ်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ့်မှတ်online ကနေပြုလုပ်တဲ့အခမ်းအနားမှာ American နိုင်ငံသားကြီးဝန်ကြီး Anthony Blinken ကပြောကြားလိုက်ပါတယ်။ဒီဂျာမန်ဒန်တူညီမျှမှုကို American ပြည်ထောင်စုအနေနဲ့ကြိုးပမ်းအားထုတ်နေပေမဲ့အခုအချိန်ထိအပြည့်အဝမရောက်သေးသလိုအခြားနိုင်ငံတွေမှာလည်းအောင်မြင်မှုမရသေးဘူးလို့ဥရောပတိုက်ကိုဥရောပဘက်ကရောက်နေတဲ့ American နိုင်ငံသားကြီးဝန်ကြီး Blinken ကနေဗီဒီယိုကနေပေးပို့တဲ့အဖွင့်အမိန့်ကမှအခုလိုပြောကြားခဲ့ပါတယ်။
We have to redouble our efforts to advance the status of women and girls around the world.
ဒါပါတော့ရှိအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အဆင့်အတန်းကိုမြှင့်တင်ဖို့ကျွန်တော်တို့ကြိုးပမ်းအားထုတ်မှုတွေကိုနှစ်ဆတိုးလှုပ်ဆောင်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်သမ္မတဘိုင်ဒန်ကနေကဘာတော့ကြားမှဒန်းတူညီညှက်တာမှုကိုမြှင့်တင်ရေးကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးဖို့နိုင်ငံခြားအကူအညီဘတ်ဂျက်ဒေါ်လာ 1.6 ဘီလီယံအထိရထားကြောင်းဒီနေရာကနေပဲစိတ်လှုပ်ရှားစွာနဲ့ကြေညာလိုက်ပါတယ်။ဒါဟာမနစ်ကအစီအစဉ်နဲ့နှိုင်းယှဉ်နှစ်ဆပိုများပါတယ်။
ဒါပြင်အင်ဖြူရော်ကကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာရုရှားရဲ့ကျူးကျော်စစ်အတွင်း
ယူကရိန်းအမျိုးသမီးတွေရဲ့အခန်းကဏ္ဍပေါင်းစုံကနေပါဝင်တော်လှန်နေမှုတွေကို USAID အကြီးအကဲစမန်တာပါဝါကအခုလိုပြောကြားခဲ့ပါတယ
် The invasion has also revealed the resolve of the Ukrainian people
ကျူးကျော်မှုဟာယူကရိန်းပြည်သူတွေရဲ့အဆုံးဖြတ်ကိုထုတ်ဖော်ခဲ့ပါတယ်အထူးသဖြင့်တော့ယူကရိန်းနိုင်ငံမှာဆန္ဒပြပွဲတွေကိုဦးဆောင်နေတဲ့အမျိုးသမီးတွေကိုကျမတို့အားလုံးမြင်နေရပါတယ်လို့ပြောသွားတာပါအခုလိုနိုင်ငံတကာအတိုင်းအဝိုင်းအတွက်အရေးကြီးဆုံးဖြစ်နေတဲ့ယူကရိန်းရုရှားအရေးကြောင့်မြန်မာအမျိုးသမီးလှုပ်ရှားမှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ဝင်စားမှုတွေရော့ပါမသွားစေဖို့လေကြိုးပမ်းဆောင်ရွက်နေကြောင်းအင်ပြူရော့အခမ်းအနားကိုအွန်လိုင်းကနေတက်ရောက်တဲ့မတ်ဝေဝေနုက VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ပါအဓိကတော့အဲ့ဒါပေါ့ကျမတို့ဟိုကမ္ဘာမှာပြဿနာတွေကတစ်ခုပြီးတစ်ခုပေါ်တယ်ပေါ့เนาะကျွန်တော်တို့အာနာသိမ်းပြီးတဲ့နောက်ပိုင်းမှာအာဖဂန်နစ္စတန်မှာပြဿနာပေါ်ခဲ့တယ်မြန်မာအရေးကနောက်ဆုတ်သွားတယ်အခုယူကရိန်းပြဿနာပေါ်တယ်မြန်မာအရေးကိုလူတွေကမေးမြန်းပြပြဖြစ်တယ်မြန်မာပြည်လူတွေရဲ့ခံစားရမှုတွေဒီအဲစစ်တဲ့အကြမ်းဖက်မှုတွေကိုကျွန်တော်တို့မေးမြန်းတယ်လို့ဖြစ်နောက်ကိုရောက်ရောက်သွားတယ်ပေါ့เนาะအဲ့လိုမဖြစ်ဖို့အတွက်ကျွန်တော်တို့အားလှုပ်ဆောင်မှုတာဝန်တွေအများကြီးရှိပါတယ်ပြောဆိုနေဖို့လည်းလိုပါတယ်ဒါကြောင့်မို့လို့ကျွန်တော်ကအစကားပြောခွင့်ရတဲ့အချိန်မှာလည်းဒီယူကရိန်းဆိုတဲ့နာမည်ကိုကျွန်တော်တို့ထည့်သွင်းပြောခဲ့တယ်ပေါ့နော်ယူကရိန်းကအရေးကြီးတယ်လို့ကျွန်တော်တို့စီကလည်းအရေးကြီးရယ်ဆိုတဲ့သဘောမျိုးဟိုတက်ရအောင်ကျွန်တော်တို့စီမဖြစ်ပြနေတဲ့အခြေအနေတွေကိုအပေါ်မှာခုနကတော့အဟိုအာယုံစိုက်ပေးဖို့နဲ့အဲကျွန်တော်တို့အတွက်ကိုလှုပ်ဆောင်ပေးဖို့ဆိုတဲ့ဟာမျိုးကိုလည်းကျွန်တော်ထည့်သွင်းအဲပြောကြားခဲ့တယ်ပေါ့နော်
ဒီနိုင်ငံတိုင်းဝန်ကြီးဘလန်ကန်ကနေပြီးတော့ဒီလိုအမျိုးသမီးတွေနိုင်ငံတော်မှာဒီဟိုအမျိုးသမီးလှုပ်ရှားမှုတွေမြင့်တင်ရေးပေါ့နော်အဲ့ဒါညပတ်သက်ပြီးတော့ဒီသမ္မတဘိုင်ဒန်အစိုးရကဒီရန်ပုံငွေဘတ်ဂျက်တွေကိုအများကြီးချပေးဖို့ရှိရပေါ့နော်အရင်နှစ်တည်းရတဲ့စာရင်ပေါ့လေဆိုတော့ဒီလိုရန်ပုံငွေတွေချလို့ရှိရင်အခုအထူးသဖြင့်ဒီအမျိုးသမီးဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုဆော့ဆော့လေမဲဝေဝေနီပြောပြသွားပါတယ်ဒီထောက်ပံ့ပေးရမယ်အပိုင်းနေပေါ့เนาะအထူးသဖြင့်တော့ဆိုမြမအမျိုးသမီးတွေနဲ့ပတ်သက်ရောဘယ်ကဏ္ဍတွေမှာဟိုထောက်ပံ့ပေးသင့်တယ်လို့မြင်လဲရှင
်ဟုတ်ကဲ့ပါဟိုအဲ့အချက်ကိုလည်းကျွန်မတို့ကတော့ဟိုပထမဖိတ်ကြားခံရတဲ့အချိန်မှာဒီ Biden အစိုးရကနေပြီးတော့ပတ်စံငွေ American Dollar 2.8 billion လောက်ကိုဒါအမျိုးသမီးရဲ့ကြောင်မှတန်းထူညီညာရေးဖွံ့ဖြိုးတိုးတက်ရေးအတွက်အသုံးပြုဖို့သူတို့ခွဲဝေလိမ့်မယ်လို့ကျွန်မတို့မသိထားဘူးပေါ့နော်ဒါပေမဲ့ကျွန်မတို့ရဲ့ခုနပြောဆိုချက်ကိုကျွန်မတို့ဟိုရေးတဲ့အခါမှာကျွန်မရဲ့မိန့်ခွန်းကိုရေးတဲ့အခါမှာတော့ကျွန်မတို့ဒီမှာအရေးပါတဲ့အချက်တွေကိုကျွန်မတို့ထောက်ပြဆွေးနွေးေဖြစ်တယ်ပေါ့เนาะအဲ့တဲမှာဆိုလို့ရှင်ဒါအမျိုးသမီးတွေကိုတိုက်ရိုက်ထောက်ပံ့ဖို့အမျိုးသမီးအဖွဲ့အစည်းတွေနဲ့ကျမတို့ဟိုဒေသန္တရအဖွဲ့အစည်းတွေကိုတိုက်ရိုက်ထောက်ပံ့ဖို့ဆိုတဲ့အချက်ပါပါတယ်ဒီချက်ကဘာကြောင့်လဲဆိုတော့ကျမတို့ဟိုတိုင်းပြည်မှာပဲဖြစ်ဘယ်ဒေသမှာပဲဖြစ်ဖြစ်ပါဒီ community based organization တွေပေါ့เนาะဒီအောက်ခြေမှာတကယ်လောက်ကင်နေတဲ့ဒေသန္တရအဖွဲ့အစည်းရေမျိုးသမီးအဖွဲ့အစည်းရေဟာဆိုရင်သူတို့ရဲ့အခက်အခဲတွေသူတို့သိတယ်သူတို့မှဒီကိစ္စတွေကိုဘယ်လိုကြော်လွှားရမလဲဘယ်လိုမျိုးဟိုကိုယ့်ရဲ့လူအတိုင်းအတိုင်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရမလဲမျိုးသမီးဆိုလဲမျိုးသမီးတွေရဲ့ဒီအမျိုးသမီးတွေကိုဘယ်လိုဖွံ့ဖြိုးတိုးတက်အောင်လုပ်ရမလဲဆိုတဲ့ဟာတွေကိုနားလေအခက်အခဲတွေကိုဘယ်လို challenge ကြော်လွှားရမလဲပေါ့နော်အခုလက်ရှိမှာလဲဒါမျိုးသမီးအဖွဲ့အစည်းရေနဲ့ဒေသခံအဖွဲ့အစည်းတွေဟာဆိုလို့ရှိရင်ဒီကျမတို့ဟိုစစ်ပြေးရှောင်နေရတဲ့ပြည်သူကိုဟိုကျမတို့ထောက်ပံ့နေတာတွေအဲကူညီနေတာတွေအများကြီးရှိတယ်ဒီလိုနေရာတွေကိုကျမတို့အထောက်ပံ့နေဒီလိုအဖွဲ့အစည်းတွေစီကိုထောက်ပံ့နေအေးပေးနိုင်ဖို့လိုရဲဆိုရဲအချက်ကိုထောက်ပြတာဖြစ်ပါတယ
် American သမ္မတကတော့ Jill Biden ကလည်းသူ့ရဲ့နိုင်ငံတကာအမျိုးသမီးများနေ့ကြီးညာချက်မှာတရားမျှတမှုနဲ့အပြောင်းလဲတွေအတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေကိုစစ်သည်တော်တွေဖြစ်တင်စားပြီးဂုဏ်ပြုထားပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဗုဒ္ဓဘုနေ့နည်းနည်းခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်နည်းနည်း6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တရားဥပဒေရကျင်းမဲ့နေတယ်မရှိသလောက်ဖြစ်နေတယ်ဆိုတဲ့ဥစ္စာတရားရကိတော့မှန်တယ
်ဒါကတော့တရားလွှတ်တော်ကြီးတရားလွှတ်တော်ရှင်နေကြီးဦးကြည်မြင့်ကနေ VOE ကိုပြောသွားတာပါဒီရုပ်ရင်းပျက်စီးနေတဲ့ဒီမြန်မာနိုင်ငံကဒီတရားဥပဒေစိုးမိုးရေးအကြောင်းဆွေးနွေးတင်ပြထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အန်ကဘာတလွားခီးသွားအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါရှင်အနောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့တန်ခတ်မှုတွေဆက်လက်ချမှတ်နေပေမဲ့လည်းယူကရိန်းကလူနေအိမ်တွေကိုပါမရှောင်ပြစ်မှတ်ထားတိုက်ခိုက်နေတဲ့ရုရှားကိုမတားဆီးနိုင်ပဲဖြစ်နေပါတယ် VOA သတင်းတော့ Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်
ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေအရက်သားတွေကစ်ထုတ်ဖို့ပြည်အကြောင်းရုရှားကာကွယ်ရေးဌာနကကြေညာထားပေမဲ့ရုရှားတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေကြတာပါဒီလိုအခြေအနေတွေကြောင့်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကယူကရိန်းပေါ်လေရင်မပြန်တမ်းရဇုံသတ်မှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အနောက်နိုင်ငံတွေကပယ်ချခဲ့ပါတယ
် I think there are a lot of things we can do to helpUkraine protect itself.
Ukraine နေနဲ့လေကြောင်းရံမင်းဆိုင်ရံကနေကိုယ့်ဘာသာကိုခုခံကာကွယ်ရမှာကျွန်တော်တို့ဘက်ကကူညီနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။ဒါမပြန်တမ်းရအောင်ဆိုတာကိုလည်းလူတွေနားလည်ဖို့လိုပါတယ်။ဒီစည်းမျဉ်းမျိုးကအားလုံးကလိုက်နာနိုင်တာမျိုးမဟုတ်တာကြောင့်လိုအပ်ရင်ရုရှားလေရင်တွေကိုပြစ်ချဖို့ပြင်ထားရမှာပါ။အဲဒါဆိုရင်တတရကဘာစစ်အစားလို့ပြောလို့ရပါပြီ
။ရုရှားတပ်တွေဟာ Ukraine မြို့တွေကလူနေအဆောက်အုံတွေကိုလက်နက်ကြီးတွေနဲ့ထုချေနေပါတယ်။ဒီလို့ရကြောင်းအနောက်နိုင်ငံတွေကရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့အတွင်းလူတွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တာကြောင့်ရုရှားရူဘယ်ငွေဟာစံချိန်တင်ထိုးကျသွားပါတယ်။ပူတင်ကတော့ရုရှားအပေါ်ကူးလို့တန်ခတ်ပိတ်ဆို့တာဟာစစ်ကြေညာတာပဲဆိုပြီးဆွဆွဲပါတယ
်။ This is not an easy way forward for
သမ္မတပူတင်အတွက်ရှေ့ရှောက်မလွယ်တော့ပါဘူး။အားလုံးသိရတဲ့အတိုင်းရုရှားကိုစန့်ကျင်မဲ့141ပဲရခဲ့ပါတယ်။သူတို့ဟာလုံခြုံရေးကောင်စီမှာရောကဘာတလောင်းမှာပါအထူးစံနေပါပြီ
။ရုရှားကဝေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာတော့ယူကရိန်းစစ်အခြေစိုက်စခန်းနေရာတွေကိုရုရှားက drone နဲ့တိုက်ခိုက်သလိုတစ်တောတွေတဲကိုရုရှားတင်ကားတွေမောင်းဝင်သွားတာကိုလည်းတွေ့ရပါတယ်။ယူကရိန်းမြို့တော် Kiev မြို့တော်ဝန် Vitali Klitschko ကသူတို့အနေနဲ့ယူကရိန်းနိုင်ငံတည်ထောင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပြီးဒီတိုက်ပွဲဟာယူကရိန်းနိုင်ငံအတွက်ဆိုတာထက်ပိုပါတယ်လို့ ABC This Week အစီအစဉ်မှာအခုလိုပြောသွားပါတယ်
We don't want back to USSR. We see
Soviet ပြည်တော်စုခေတ်ကိုပြန်မသွားကြတော့ပါဘူး။ကျွန်တော်တို့တိုင်းပြည်နာကတ်ခင်မီတဲ့ Democrat ဥရောပနိုင်ငံတစ်ခုဖြစ်နေပဲမြင်ကျင်ပါတယ်။ကျွန်တော်တို့ဟာ Ukraine အတွက်သာမဟုတ်ဘဲခေတ်သစ်ကမ္ဘာကြီးတစ်ခုလုံးအတွက်တိုက်ပွဲဝင်နေတာပါ။ Putin ကိုကျွန်တော်တို့အတူတကွ Hunter တားဆီးရပါလိမ့်မယ်။
Ukraine ကနေကလေးတွေနဲ့အသက်အရွယ်ကြီးသူတွေအများစုပါဝင်တဲ့ထောင်ထောင်ချီတဲ့ကာရန်ဂျီမြို့တော် Kiev ကနေထွက်ခွာလာနေတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းတိုက်ပွဲဝင်သူတွေကတော့ရုရှားစစ်တပ်ကိုမိကုံရန်ကုံပြန်လည်ခုခံတိုက်ခိုက်နေကြပြီးအတီးမပြုတ်နိုင်သေးတဲ့ဗီဒီယိုထဲမှာရုရှားတပ်ခက်ရေးရဟတ်ယာဉ်ကို Ukraine ကပစ်ချထားတာကိုတွေ့ရပါတယ်။အရသားတွေကနေလက်နက်ဆွဲကင်ခုခံနေကြသူတွေဟာ Kiev မြို့ရုရှားတွေလက်ထက်ရောက်မသွားအောင်ကာကွယ်ဖို့ပြင်ဆင်နေကြတဲ့အချိန်ထဲမှာအနောက်နိုင်ငံတွေကတော့ Ukraine ကိုလက်နက်နဲ့တခြားအကူအညီတွေဆက်လက်ပေးရနေပါတယ်ခင်ဗျာ
ကောဘက်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝကင်းမဲ့နေပြီးအများပြည်သူတွေအနေနဲ့ယာစဝတ်မှုကင်းနဲ့ကြုံရတဲ့အခါတိုင်းကူရကေရမဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။ဒ ဌာနဆိုင်ရာဝန်ထမ်းတွေ၊ဘဏ်ဝန်ထမ်းတွေစသည်အဖြစ်အများပြည်သူကိုဝန်ဆောင်မှုပေးရတဲ့နေရာဌာနတွေမှာတာဝန်ထမ်းဆောင်နေသူတွေကမောက်မောက်မာမာပြောဆိုဆက်ဆံဓာရီနဲ့လည်းအများပြည်သူကြုံတွေ့နေရပါတယ်။ဒီလိုအခြေအနေတွေဘာကြောင့်ဖြစ်နေသလဲ။အများပြည်သူကြုံရတဲ့အခက်အခဲဘေးဒုက္ခတွေရောပါတက်တာမဲ့အလားလာရောရှိပါရဲ့လား။စတာရီနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေကြီးဦးကြည်မြင့်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျောင်းကြီးမြင့် VOE နဲ့တက်တယ်မြန်မြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာကျွန်တော်ဒီကနေ့ဆရာနဲ့မေးချင်တာသိချင်တာဆွေးနွေးချင်တာကအဓိကအဖြစ်တော့ဟလာမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းကျွန်တော်တို့တရားဥပဒေစိုးမိုးမှုအတော်လေးကင်းမဲ့နေတဲ့အခြေအနေပေါ့တရားဥပဒေစိုးမိုးမှုအတော်လေးကင်းမဲ့နေတယ်ဆိုတော့တော်တော်ကိုစွတ်စွတ်ရွားကိုတရားဥပဒေစိုးမိုးရေးကမရှိသလောက်ဖြစ်နေတာကိုကျွန်တော်တို့တင်းတွေမှာလဲကိုယ်တိုင်လဲပြောကြတာတွေကျွန်တော်ကြားပါတယ်ကျွန်တော်စီလာပြီးတော့ပြောကြတာတွေကျွန်တော်ကိုယ်တိုင်ကြားရတယ်လို့ကျွန်တော်တို့တင်းတောက်တွေတင်းပို့ထားတာတွေမှာလဲကျွန်တော်တွေ့ရပါတယ်ဆိုတော့ဆရာကိုယ်တိုင်ရောလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့ဆရာကိုယ်တိုင်ဘာသိထားပါတယ်လဲဆရာ
သူကဒီလိုဗျဘိုးချုပ်မင်းအွန်လိုင်းကသူကအာဏာသိမ်းလိုက်တဲ့အခါကျတော့အာဏာသိမ်းလိုက်တဲ့အခါစထွက်ဆိုတဲ့ကကိုရင်လည်းမကြီးသူလည်းဝန်ခံတယ်အဲပြန်ကြားရဒုဝန်ကြီးလာသူသူကလည်းဝန်ခံတယ်သူကဘလို့ဝန်ခံလဲဆိုတော့ဟုတ်တယ်တဲ့ကျွန်တော်တို့ကအဲမနဲ့ကြတော့မှဒုသမရဥမျိုးစုကိုတရင်ပို့ပြီးတော့မှကျွန်တော်တို့ဆောင်ရတာပါတဲ့ကြိုးပြီးတော့ကျွန်တော်တို့ကအချိန်ကဥပဒေနဲ့အညီပေါ့ဗျာအဲသူတို့ကသမရကြီးခွင့်ပြုချက်ကိုကြိုးမယူခဲ့ဘူးပေါ့ဗျာနောက်မှလောက်ရတာပါဆိုတော့အဲ့ဒီကတိကတော့ပြည့်နေပြီပေါ့ဗျာနော်ဒါကတော့ဟိုထပ်ပြီးတော့ကျွန်တော်မန်ရှင်းလုပ်တာပါအဲ့ဒီကသူတို့ဝန်ခံချက်ရပြီသူတို့ကကွန်ဖက်ရှင်ရပြီလေသူတို့ဥပဒေနဲ့မညီဘူးတဲ့ဒုသမရကိုနောက်မှသွားပြီးတော့သမရနေမှာသွားပြောရတာပါလို့ပြောတယ်ဒါကွန်ဖက်ရှင်ပဲလေတရားဥပမာဆိုရင်တော့အဲ့တော့အဲ့ဒီကစမညီလိုက်တာကျွန်တော်တို့ဒုရင်းပြန်သွားရင်တော့ခုနမေးခွန်းပေါ့ဗျာအဲတရားဥပဒေကကျင်းမဲ့နေတယ်မရှိသလောက်ဖြစ်နေတယ်ဆိုတဲ့ဥစ္စာတရားရဲ့အဲ့တော့မှန်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအသက်ကြီးပြီဘာမှမျှော်လင့်ပြီးတော့ပြောဆိုလောက်ไก่น่ะမဟုတ်ဘူးတပြားမှာလည်းပဲဘယ်ကမှပေးတာလည်းမဟုတ်ဘူးเนาะအဲအဲ့တော့ကျွန်တော်တို့ကတော့စိတ်နဲ့တရားနေနေပဲနိုင်ငံတော်အတွက်ညက်နေတာညက်နေတဲ့အခါကျတော့ကျွန်တော်အခုပြောမှာတွေအမှန်လေးကြီးပဲဒါကျွန်တော်လုံးဝဘသူနဲ့မဆိုကျွန်တော်ညနေချင်းဆိုင်ရှင်းနိုင်တယ်ပေါ့ဗျာအတိအကျကပါလဲဆိုလို့ချင်း तू ကအာနာသိပြီးတော့နှစ်ပတ်ခန့်ပေါ့ဗျာ73ရက်နှစ်လမှာ तू အမိတ်ထုတ်လိုက်တယ်ကျွန်တော်မင်းအောင်လည်းလက်မှတ်နဲ့ထုတ်လိုက်တယ်နိုင်ငံသားအများကြီးပုံကိုဆိုင်ရလွတ်လပ်မှုနဲ့ဥပဒေဆိုင်ရာလုံခြုံမှုကိုကာကွယ်တဲ့ဥပဒေကိုရပ်ဆိုင်ထားလိုက်တယ်။အဲဘယ်ပိုက်တည်လဲဆိုချင်းပုံမှန်9 9 8ကိုရပ်ဆိုင်ထားလိုက်တယ်။အဲ့ဒါအကြီးပဲဗျာ။အဲ့ဒီနေ့ဖြစ်ပြနေတာတွေကကြီးပဲကြီးပဲ။အဲ့တော့အဲ့9ကဘာလဲဆိုတော့လူတယောက်ကိုရှာဖို့မယ်ပါကြည့်မယ်ဆိုလို့ရှိရင်ရက်ွက်အုပ်ချုပ်ရေးမှုတင်အနေစုတက်တည်နှစ်ဦးရှိသွင်းလောက်ရမည်ဆိုတဲ့ဟာမလိုတော့ဘူး။ရက်ထားတယ
်။
ဘလို့ရက်ွက်အုပ်ချုပ်မှုပါပါမပါပါနော်။အသက်တွေပါပါပါပါရတယ်။အဲ့တော့ကကြတော့ခွင်းနစ်ကြတော့နှစ်ဆက်လေးနဲ့ကြောချုပ်တယ်ဘာမှမဖြစ်ဘူးချုပ်တယ်အဲ့ခွင်းရုပ်သိမ်းလိုက်တယ်နော်ဟုတ
်
နမရှိကြတော့အဲ့မှာတော့
ဟုတ်ကဲ့ပြောပါစ
ေနမရှိကြတော့ကိုဝေါ်ရကိုဝေါ်ကိုဝေါ်အဲ့ဒါလေးကိုကျွန်တော် basically မပြောလို့ရှိဟ
ုတ်
ကျွန်တော်တို့ကဘာမှဟိုပြောလို့ရမှာမဟုတ်လို့ကျွန်တော်ဒီအဲ့ဒါလေးတော့နည်းနည်းပြောပြပါဟုတ်ကဲ
့ပြော
နမရှိကြတော့ဗာလဲဆိုတော့နိုင်ငံသားတူကြီးနေအိမ်ဖြစ်ခံပြူတာတော့အခန်းအဆောက်အုံတို့မှုပရဝန်နဲ့ပရဝန်တို့ကြီးအဆောက်ဦးดูวะยอกชาโพญะตั้งชื่อเจ้าหมดดูอ่ะฟังชื่อไม่ปิดอ่ะสุดแล้วยัดใส่ตาเลยลงมั้ยเนี่ยลงมั้ยอ่ะดูก็ลงมั้ยถ้านักงานล้าตัวนอกยอมไม่คันอูปกปู่ใส่อ่ะไม่นอกชื่ออ่ะอูซะลงมั้ยดูลงมั้ยเนี่ยดูก็ลงมาเว้ยแล้วก้างไงพุ่มมาชื่อก้างไงปกปู่ตูเนี่ยตูจะชัดตัวได้หาจะแย่นัดลงอ่ะนอกชื่อไม่รู้ไม่รู้อ่ะพูดอูเนี่ยจัดได้ลงมั้ยกว่าลงมั้ยแล้วนำมากาจีชัดตัวออเปอเรเตอร์เนี่ยก็ยัดไปอ่ะอภาอูทุ่มไม่ไปอ่ะอูอะไรลงมั้ยยัดได้တော့ချားတူကြီးပုတ်ပုတ်ဆိုင်ရာဆက်တူကြီးစာရင်းစာဦးစာအဲ့ဒါတို့တိမ့်မယ်ဒါတို့လုတ်ချင်ရင်လုတ်မယ်ဖောက်မယ်ဖောက်ပါမယ်အဲ့ဒါလုတ်ပဲအဲ့ဒါတော့နောက်ကစာလုံးနိုင်ငံသားတူကြီးပုတ်ပုတ်ဆိုင်ရာမိသားစုကိစ္စများတွင်အာရမဝေရောဆော့ဖ်ချင်းသို့မဟုတ်ဒူတူကြီးဂုံတိတ်ခါနဲ့ထင်ပေါ်ချောချမ်းကိုပုတ်ကတ်ချင်းသို့မဟုတ်ခိကိုက်စေရင်တနည်းတနည်းတောင်းချင်းမပြူရတာလုတ်တယ်ကွာအဲ့ဒါလည်းလုတ်တယ်နောက်ဆိုနံပါတ်ဆားလေအကြည့်နောက်ဆုံးစာနိုင်ငံသားတူကြီးတရားဝင်ပိုင်ဆိုင်ကြတော့ရွှေပြောင်းနေတော့ပစ္စည်းကိုတော့လားမရှိရပြောင်းနိုင်တော့ပြစ်စည်းဝင်တော့လားဟာမတရားပိတ်ယူခြင်းတို့မတက်ရခြင်းတို့ဝါရခြင်းတမင်ပြည့်ကြည့်စရင်တို့ဖြည့်စရင်မပြူပါနဲ့လောက်တယ်ကွာအဲ့အဲ့ဒါပဲဗျာအဲ့တော့အဲ့ဒီလိုတရားဥပဒေမရှိတော့ဘူးဆိုတာဖတ်ရတယ်ဗျာ အဲ့ဒါအဲ့ဒါကိုခင်ဗျာအနာသိပြီတချုပ်တာနော်ခင်ဗျာသူဘလော့ရေပြတ်တို့မှရှိတယ်ဆိုတော့အဲ့ဒါလေးကိုပြောချင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုဆရာပြောတော့တဲ့အတိုင်းဆိုရင်အခုကျွန်တော်တို့ကြားနေရတယ်တိနေရတယ်ဟလာညဘက်မှာအိမ်ကိုအတင်းတကားတွေဝင်ခေါက်ပဲဖွင့်ဖြတ်ပြီးဝင်နေလို့ဘာလို့ပြောဆိုတချို့နေရာတွေဆိုလဲအဲ့လိုတော့ဝုံတိုင်းလုတ်တဲ့ဟာတွေကသူတို့ကငကိုတွေကဒါမျိုးလုတ်ဖို့အတွက်ဆိုပြီးတော့ခုနပြောတဲ့ပြတ်ထန်းထားတဲ့ဥတွေတကိုကြိုပြီးတော့ဖြတ်ထားပြီးသားဖြစ်တဲ့သဘောပေါ့ဆရာနော
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တ
ယ်ဟုတ်ကဲ့ပါအ
ဲ့ဒါအင်ဂျီအစိုးကအင်ဂျီအစိုးကနေပြီးတော့ရင်လောက်လာရတာပြီးလဲပြီးရောဘာလုပ်သေးရဆိုတော့သူတို့အကြီးပဲသူတို့နောက်တစ်ခုကြီးတစ်ခုကရက်ွက်တွေမှာအစီအစဉ်မယ်ဆိုတဲ့ဥစ္စာကိုအန်ဒီဆိုတာကမှဖြတ်ထားတယ်သူတို့အဲ့ဒါရက်ွက်တွေကိုအစီအစဉ်မယ်ဆိုတာပြန်ပြတ်ထန်းတယ်ဗျာကဲ
ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ဆရာကပြောတဲ့ဟာနဲ့ကျွန်တော်တို့စီမှာကျွန်တော်တို့ဒီနောက်တယောက်သတင်းပို့ထားတဲ့အထဲမှာမြို့ကန်တယောက်သူ့ရဲ့အတွေ့အကြုံပေါ့နော်ပြောထားတာလေးတစ်ချက်လောက်နားထောင်ကြည့်အောင်ပါဆရာသူကိုယ်တိုင်ရဲ့အတွေ့အကြုံကိုပြောပြထားတာ
ပါဟုတ်ကဲ့ပါအ
ေးပါမရှိဘူးလားဘာလို့တော့အထက်ထပ်ပိတ်ကြတယ်ဟိုတကားခေါ်ရင်ဘာလို့လဲလို့အယူကြည့်ရတယ်အဲ့လိုမျိုးထိတ်လန့်နေရပေါ့ကွာထောင်မတစ်ခုတော့ရသွားတယ်ဟိုလုံလုံချုံမှုမရှိဘူးပေါ့ညာကိုမြို့ကြီးမှာတော့မှာရဲတွေကဘာပြောလဲဆိုတော့သူတို့ကိုယ်တိုင်အားလုံးကချိုးရင်ရတဲ့အနေအထားဖြစ်နေတယ်တဲ့ဟိုသူတို့လည်းဟိုဇလန်ဆိုပြီးအသက်ခံရတဲ့အနေအထားရှိနေတာသူတို့လည်းမလုံချုံဘူးလေအဲ့လိုမျိုးတော့ပြောတယ်တကယ်ကြော်ပြီးတော့သွားလို့မရဘူးတဲ့
အဲ့တော့ဆရာဒီမြို့ကန်ကသူကသူတို့အိမ်မှာမရှိတဲ့အချိန်ပေါ့လေအိမ်ဖောက်ခွင်းဖောက်ခံရပြီးတော့ကြက်သိမ်းရာချပြီးတော့ခုပပသွားတာပေါ့အဲဒီကိုယ်တိုင်တွေ့ကြုံသူပြောထားတာပဲရေစကန်သွားတိုင်တော့လေရေရေကလည်းဘာမှလုံလို့မရဘူးဆိုတဲ့ပုံစံမျိုးပြောတဲ့အခါကျတော့ပြောရရင်တော့ဒီဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတွေကိုယ်တိုင်ကဘာမှကိုလုံမပြီးတော့တဲ့ဒါမျိုးဖြစ်နေတာဆရာအတားကတော်တော်ကိုဘလို့မြင်လဲဆရာရဲ့အဲဒီအပေါ်မှာ
မဟုတ်အပေါ်ကမိတ်သူတို့အမိတ်တစ်ခုရထားတယ်အဲ့ရရွာဟိုတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးမှာလုံခြုံရေးအဓိကထားမယ်လုံခြုံရေးပဲမင်းတရားဥပဒေစိုးမိုးရေးပါတဲ့ဒါအဲ့ဒါလာပြောမယ်လေခုချိန်မှာလုံခြုံရေးပဲအဲ့တော့မင်းလုံခြုံရေးပဲလုံးဘာညာဆိုတဲ့ပြဿနာတွေကအဲ့ဒါတော့မထားအဲ့လိုအမင်းပြလိုက်တဲ့အခါကျတော့တို့ကရှင်ကြီးဘာပေးလို့ကောင်းသွားလဲဆိုတော့ကောင်းတဲ့အမှုကောင်းတဲ့အမှုဆိုတော့သားအမယ်အမှုမျိုးဆိုရင်တော့လက်ခံဖွင့်ပေးတယ်တို့နဲ့ပတ်သက်တဲ့ဟာဆိုဖွင့်ပေးတယ်ကျန်တဲ့ကတော့လမ်းပြောနေကျွန်တော်တို့မှမအားဘူးခင်ဗျားတို့ခင်ဗျားတို့ခင်ဗျားတို့တတ်တတ်ရှင်းညာဆိုပြီးအဲ့လိုပြန်ထုတ်လိုက်တာဗျာခင်ဗျာရေစကားကိုအမှုတွေကိုလက်မခံတော့ဘဲနဲ့အဲ့လိုပြန်ထုတ်တာ
ဟုတ်ကဲ့တချို့ဖြစ်ရတယ်မှာဆိုရင်ကျွန်တော်ကျွန်တော်ဘာပြောကြသလဲဆိုတော့ဥမာကားခိုးခံရတယ်ပေါ့နော်ကားခိုးခံရတယ်ဆိုရင်ရဲကိုသွားတိုင်ရဲကဘာမှမလုပ်နိုင်ဘူးမလုပ်နိုင်တဲ့အခါကျတော့ကားပြောက်ကားခိုးခံရတဲ့လူတွေကဒီပြောရအောင်တော့ဆရာရဲ့ဟိုရာစုဂိုင်းတွေမှာရာစုဂိုင်းနေနဲ့လုတ်ကင်ဆက်သွယ်နေတဲ့လူတွေကိုပဲပိုက်ဆံပေးပြီးတော့သူတို့ကပြန်ရအောင်လုပ်ရတဲ့ဆရာကြီးအဲ့ဒါလေကျွန်တော်ကိုပြောကြတာကျွန်တော်ကြားခဲ့ရတယ
်အဲ့ဒါလေအမှန်နေပဲအဲ့ဒါအမှန်နေပဲဗျာလက်တွေမှာအမှန်နေပဲအ
ဲ့ဒါကြောင့်ခုနရေတက်ဖွဲ့အခြေအနေပြောလို့ဆရာရေတက်ဖွဲ့နဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့တရင်တော့တယောက်ကိုတရင်မှာဒေတာကန်တူကရေမျိုးကန်တူကပြောထားတာရှိပါသေးတယ်ဆရာအဲ့ဒါလေးပြန်နားထောင်ကြည့်ကြအောင်ပေါ့
ဒီလိုကကျွန်တော်တို့ကအရင်ကတည်းကခတ်တာအခုဆိုပြောတော့ဟိုကအနာရှင်ဆန့်ကျင်တဲ့ဟိုဘာတို့ခေါင်းမပီးရဆန္ဒပြကလေးလူတို့သူတို့ကရှာဖမ်းတာအဲ့လိုဖမ်းဆီးတာတွေလုပ်နိုင်တာလူစိုးတို့ကသူတို့မဖမ်းနိုင်တော့အဲ့တော့ကျမတို့ကဘယ်လိုသူတို့ယူစားပုံမှန်မျိုးတက်ပြီးဟိုဖမ်းကျင်သူတို့ဖမ်းနေတဲ့သူဟိုကျမတို့အခက်ခဲဘယ်လိုသွားတင်ပြအောင်ကဲထားပါဦးရေစကန်နဲ့ဝင်ပြီးသွားတိုင်းအောင်မှာဟိုတစ်ဖက်ကကျမတို့ဒလန်လို့အထင်ကြီးအောင်သူတို့နဲ့ပေါင်းတယ်လို့ထင်ကြပြီးတော့အခက်မကင်းအသက်ခံအဲ့တော့ကျမတို့မှရှင်းပြလို့လည်းမရအောင်ဘယ်လိုလုပ်တော့ဘသူအကူဒီတော့ကိုဥစားကိုထင်းတယ
်ဆရာအဲ့ဒီမှာဒီမျိုးကံပြောသွားတဲ့အထဲမှာကျွန်တော်တော်တော်လေးစိတ်မသက်မသာဖြစ်တဲ့ကိစ္စတွေမှာဥပမာရဲစခန်းကိုသွားတိုင်မယ်ဆိုရင်တော့မှာတစ်ဖက်ကဒလန်အထင်ခံရမယ်အခက်မသိအသက်ခံရမယ်ဆိုတော့ဒီတာမန်လူလူအနေနဲ့ကတစ်ဖက်မှာလည်းဟလာအာနာတင်းထားတဲ့စစ်တပ်နဲ့ရဲကိုကြောက်ရတယ်တစ်ဖက်မှာလည်းပဲဒီအာနာတင်းထားတဲ့စစ်တပ်နဲ့ရဲကိုစန့်ကျင်နေတဲ့လူတွေအထဲမှာတချို့လွဲချော်နေတဲ့တချို့အချက်လက်မှတရင်မာတွေနဲ့ဖြစ်နေတဲ့ကိစ္စတွေပေါ်မှာလဲစိုးရိမ်နေဆိုတဲ့လေတံမျိုးကျွန်တော်ကြားရတယ်။ဆရာအဲ့ဒီအခြေအနေကရောဘလောက်ထိတာစိုးရိမ်စရာကောင်းတယ်လို့ဆရာမြင်တယ်လေခင်ဗျ။အ
ာစိုးရိမ်စရာကောင်းတာတော့ဗျာ။ခင်ဗျလူတိုင်းလူတိုင်းကနော်ကိုယ့်အိမ်မှာကိုယ်အိမ်နာကိုမလုံယုံတော့ဘူး။နော်တခိုးကတမျိုးသူတို့အဲချင်းလာစစ်ပြောရင်ရှိတာကြီးသွားမှကြောက်ရတာတမျိုးနော်အဲအဲ့ဒီလူတွေလုံယုံမှုမရှိဘူးဗျာ။နေသွားပြန်တဲ့လူပဲအကိုဘေးစစ်ထိုးပြီလားမတော်သေးရင်ပတ်စံပေးလိုက်ရင်တော့ရ2000လောက်ပေးလိုက်ရင်တော့ pass ပဲနော်အဲ့လိုပြီးနောက်တကားအဲ့အကြောင်းပြချက်ကခုနကကိုဗစ်ကအကြောင်းပြချက်တစ်ခုနောက်တစ်ခုကတော့ဘာလဲဆိုလို့ရှိရင်အဲ့တယ်လီဖုန်းတွေစစ်တာပဲ တယ်လီဖုန်းနဲ့ဆက်တဲ့အခါမှာအဲခုပတ်သက်ရှိတဲ့လူကတော့တယ်လီဖုန်းနှလုံးထားတယ်အိမ်တစ်လုံးလမ်းသွားရင်တစ်လုံးဆိုပြီးအဲ့လိုထားတယ်အဲ့တော့ဘယ်နေရာမှမလုံးညုံဘူးဖြစ်လိုက်လို့ရှိရင်အဲလက်သီးနဲ့ထိုးခံရမလားဖုန်းသိမ်းခံရမလားပတ်စံရှိတဲ့ပတ်စံနဲ့ပေးလိုက်ရမလားဖုန်းရောပတ်စံရောပေးလိုက်ရမလားအဲအဲ့လိုမျိုးမျိုးစုံနဲ့နော်မျိုးမျိုးစုံနဲ့
အဲဘူရီမာโอเคတကယ်ကိုဟိုပူရခဲ့ရမယ်ဘွာလို့
ဒုက္ခတွေ့နေတယ်ဒုက္ခတွေ့နေတယ်ဗျအဲ့လိုဖြစ်နေတယ
်ဟုတ်ကဲ့ဟို
အဲ့ဒါအမှန်ကြီးပဲအမှန်ကြီးပဲ
ဟုတ်ကဲ့ကဲ
့
နောက်အဲ့ဒီဟာအပြင်တစ်ဆက်တည်းဆရာဒီဒါကဟလာလုံချုံကြီးပိုင်းခုနလိုတစ်ခုခုဖြစ်တယ်ဆိုရင်ရောက်စမှုနဲ့ကြုံတယ်ဆိုရင်လည်းပဲဟလာတိုင်စရာနေရာမရှိကိုယ်ကူညီပေးမဲ့လူမရှိဖြစ်နေတဲ့အခြေအနေပေါ့နော်လူလူကကူရခဲ့ရမယ်ဖြစ်တဲ့အခြေအနေဒီဘက်မှာလည်းပဲကျွန်တော်ကြားရတာမှာဒီဌာနဆိုင်ရာတွေပေါ့နော်ဥပမာအဖြစ်ဟလာဆိုကြပါစို့အခုဆိုရင်မီးတွေအရန်ပြတ်တယ်မီးတွေအရန်ပြတ်တယ်ရင်တော့ဆိုရင်ဟလာလက်စစ်ရုံးဝန်ဖုံးဆက်လိုက်ရင်တို့ကဟိုဘက်ခစ်ကဆိုရင်ပြပြလေလေရှင်းပြသေးတယ်ဘာကြောင့်ဖြစ်ပါလဲဘယ်တော့ကြပါမယ်ဘယ်တော့ပြန်လာမယ်လို့ခံမှန်းပါတယ်စသည်အပြင်ပေါ့အခုကြတဲ့ခါကျတော့တဲ့မီးပြက်လို့များဆက်လိုက်ရင်လက်စစ်ရုံးကဘာပြောကြလဲဆိုတော့မီးရပြက်ချင်တဲ့ချိန်ပြက်မယ်လာချင်တဲ့ချိန်လာမယ်လို့ပြန်ပါတဲ့ဆရာဘယ်လိုများဖြစ်ကြပါတာလဲဆရာရဲ့
အဲအဲ့ဒါတို့ဂိတ်စုံပြောရတာပဲအဲ့လိုတောင်းမဲ့ပြောလို့ဘယ်သူမှလည်းအရေးမယူတော့မတိုင်နေနဲ့မတိုင်လေးနဲ့အရေးမယူဘာသာတို့ကဂိတ်စုံတိရအောင်ဂိတ်စုံပြောရတာပဲအဲ့ဒါကိုကျွန်တော်တို့ကြောဖြတ်မှုပဲဘယ်လိုကြောဖြတ်မလဲဆိုတော့မှကျွန်တော်တို့ဟလာကြောဖြတ်တဲ့နည်းတော်ရှိတာပေါ့ဗျာလာရွေးဦးဒေါ်လာရင်းနဲ့တော့ကြောဖြတ်နေတာပေါ့ဒါတော့ထားပေါ့နော်တက္ကနာပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့နောက်တစ်ခါဆရာအဲ့ဒီလက်စစ်ဒါကလက်စစ်ဆိုတာကဟိုပြောရရင်တော့အစိုးရဌာနပေါ့လေပုဂ္ဂလိကမှာဆိုရင်လည်းပဲဒီဘန်အထူးသဖြင့်ကျွန်တော်ကြားရတာကျွန်တော်တို့တည်းပြောတာဆိုရင်ဘန်လို့ဘန်လို့နေရာမျိုးမှာဘန်ဝန်ထမ်းနေရာလည်းပဲဒီလာတဲ့ဟလာသူတို့ပြောရရင်တော့သူတို့ဝန်ဆောင်မှုစဟိုတုံးဆွဲတဲ့ပြည်သူလူထုပေါ့ဒါသူတို့ရဲ့ဖောက်တယ်တွေပဲသူတို့ကဟလာဝန်ဆောင်မှုပေးနေတဲ့လူတွေပဲသူတို့ဘန်ကိုတုံးဆွဲနေတယ်တော်တော်ကိုဘန်ဝန်ထမ်းတွေကအဲ့လိုမောင်းမောက်မာမာရည်ရည်တည်တည်ကိုဆက်ဆံကြပါတဲ့ဆရာဆိုတော့ဘလို့ဖြစ်လို့များဒီဘန်ဆိုတဲ့ပုဂ္ဂလိကလုပ်ငန်းကလူတွေကရောလူထုပေါ်မှာအဲ့လောက်များမောက်မာနေရတာပါလေဆရာ
ဆရာအဓိကအောက်ဆိုင်မန်ကြီးပဲအောက်ဆိုင်မန်ကြီးကြောင့်အောက်ဆိုင်မန်ကြီးဆိုတာသူတို့ကိုတခြားနီလန်းနဲ့ချင်းကပ်လို့ရတဲ့နီလန်းတွေရှိတယ်။အဲ့နီလန်းတွေကိုမတုံးနိုင်တဲ့လူတွေအောက်ခံနေရတာဆရာ။အဲ့နီလန်းတွေကိုသိတဲ့လူတွေအောက်မခံရဘူး။ဘန်ပိတ်ချိန်မှာနောက်ပိတ်တကားနဲ့ဖွင့်ပြီးအားလုံးဆင်တည်ကြတာပဲ။နောက်ပိတ်တကားဝင်သွားလိုက်လို့ရှိရင်။အဲ့လိုဆရာ
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီအခြေအနေဆိုကြီးကို
ကိုယ်တိုင်ခံရတာတော့ကိုယ်တိုင်ခံရတာကိုယ်တိုင်ခံရတာမယုံမကြီးနဲ့
။ဟုတ်ကဲ့ပါဆရာ။ဟုတ်ကဲ့။ဒီချင်းနေဆိုကြီးကိုလူလူကဘယ်လိုများကြက်ညက်ခံဆက်ပြီးတော့ရင်ဆိုင်ကြမလဲဆရာဘယ်လိုနည်းလမ်းများဆရာအကြံပေးခြင်းဒီလဲ
ကျွန်တော်အကြံပေးခြင်းနာတော့ NGO လေးကျွန်တော်ထပ်တလဲလဲပြောတယ်ငွေဦးဒေါ်လာရင်းအောင်မြင်အောင်လုပ်ရမယ် NGO တွေလုပ်တယ်လို့ NGO လုံးကြီးနဲ့တော့ဒေါ်လာရင်းလုပ်လို့မရဘူးအဲအဲ့တော့အဲ့ဒီလိုပေါ့ပြည်သူလူထုတောက်ခံနေရတဲ့အားကိုကယ်တင်ဖို့ကတော့ NGO နဲ့ NGO PDF တွေပဲရှိတယ်သူတို့ကိုကျွန်တော်တို့ကအားကိုးရမှာပေါ့ဗျာအဲ့တော့အဲ့ဒီလူတွေကလည်းပဲဟဲ့လားတကယ်ကူအလုတ်လုတ်ပေးကြပါပြည်သူလူဒုက္ခရောက်လို့ပါပြီဒီပြက်မကပြောမရနိုင်လောက်တဲ့ဒုက္ခတွေကိုအများကြီးပါပဲအများကြီးမစကိုင်းတိုင်းဆိုမကွေးတိုင်းလို့ဆိုရင်ဗျာခင်ဗျမကြည့်ရမကြားရမနည်းရစရာတွေကြီးပဲအဲ့ဒီဟာတွေကိုဒီတိုင်းဟလာမဆိုးသမောက်ကလေးကူညီပြီးတော့ငါတို့လည်းလုံလာပဲလို့မလုံဖဲနဲ့နားတော့ NUG တို့တွေကဖိုက်ရထိုင်တဲ့တိုက်ပွဲတွေဝင်ပြီးတော့တေးချာလုံပါပဲပဲလန်ဆိုပါပါဖြစ်တော့မယ်လို့ကျွန်တော်တို့အဲ့လိုမြင်နေတယ်။ရှမ်းလည်းမိနေရမရဘူး။ပြောပြဟောလို့ပြောလို့မရဘူး။ခင်ဗျဟောရင်းသာပြန်တော်မူမယ်မရဘူးခင
်ဗျ။အခုလက်ရှိ
သမရဖြစ်ဖို့ကိုလုပ်နေတာ
။ဟုတ်ကဲ့။အခုလက်ရှိအာဏာယူထားတယ်။
သမရဖြစ်ဖို့
ဟုတ်ကဲ့အခုလက်ရှိအာဏာကိုယူထားတဲ့နာဆကဟလာဆကဆအကစစ်ကောင်စီကရောသူတို့မှတရားဥပဒေစိုးမိုးရေးလုပ်ဖို့တာဝန်မရှိဘူးလားဆရာ။သူတို့တရားဥပဒေစိုးမိုးရေးကိုရောလုပ်အောင်မလားလုပ်နိုင်အောင်မလားဆရာ
။ဟာဆရာ။သူတို့မှမူကြီး၅ချက်လမ်းချထားတယ်။ရုပ်တော့ဘွယ်ဟိုပြာတနည်းနဲ့သွားမယ်အဲနိုင်ရတဲ့လူကိုအနာအပ်ပဲတော့သူကသမရလုပ်မယ်အဲ့တော့သူတို့လမ်းတင်မယ်အဲ့ဒါကဘာကြီးကဝိုင်းပြောတာတော့မရဘူးဗျာတရုတ်လည်းပြောမရအာဆီယံလည်းပြောမရဘယ်သူမှပြောမရဘူးဗမာပြည်တွေကတနတ်မရှိပဲနဲ့တော့ပြောလို့စိတ်မကူနဲ့တနတ်မရှိပဲနဲ့ပြောလို့ကတော့သေဖို့သာပြင်ခင်ဗျာမရဘူးမရဘူးနော်မရဘူးမရဘူ
းဟုတ်ကဲ့ပါဆရာကျွန်တော်နောက်ဆုံးညီကုန်းချုပ်စကားဘာပြောရမှန်းတော့မသိပါဘူးဆရာရဲ့အဲ့တော့ဆရာပဲညီကုန်းကျုပ်စကားပြောပြပါတော့ဗျာ
အဲကျွန်တော်ညီကုန်းကျုပ်ပြောပေးခွင့်ပြရတယ်ဆိုတော့ကျေးဇူးတင်ပါတယ်ကျွန်တော်ကတော့ကျွန်တော်တို့ငွေဦးဒေါ်လာရေးအောင်မြင်မယ်လို့ယုံကြည်တယ်ဒီလိုယုံကြည်တာကဘုရားကဘသူ့ကိုချစ်လို့မလို့ကြောင့်မဟုတ်ဘူးကျွန်တော်တို့ပြည်သူကမှန်တယ်ဓမ္မဘက်ကယက်နေတယ်အရမသမားတွေကိုဓမ္မသမားကနိုင်ရမှာပေါ့ဒါမှမဟုတ်နိုင်အောင်လဲငါတို့နိုင်မယ်နိုင်မယ်ဆိုပြီးတော့ အော်ယုံနဲ့ကြည်နတ်မိပဲနဲ့ဝိုင်းဟုံပြီးတော့ဓမ္မဘက်ကအနိုင်ရောက်ဝိုင်းလောက်ကြပါဒါမှတရားဥပဒေစိုးမိုးကြီးလည်းဖြစ်လာလိမ့်မယ်လို့ကျွန်တော်ဒီလိုချိုးပြောချင်ပါတယ်ဗျာ
ကျေးဇူးအများကြီးတင်ပါတယ်ဆရာကျမ်းပါပါစေဘေးရန်ကင်းပါစေခင်ဗျာ
တိုင်းတိုင်းကျေးဇူးပါတယ်
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။တရားလွတ်တော်ရှိနေကြီးဦးချင်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အီတလီနိုင်ငံကထင်ရှားတဲ့ပွဲတော်တစ်ခုဖြစ်တဲ့ Vari Radio Carnival ပွဲတော်ကိုကိုဗစ်ကပ်ရောဂါမဖြစ်ခင်ကလိုမျိုး2022ခုနှစ်မှာပြန်ပြီးကျင်းပါပါတယ်ပေတရာလောက်မြင့်တဲ့စက်ကူရုပ်ကြီးတွေပါတဲ့အလှပြရင်တွေစီတန်းလှဲ့လေတဲ့အီတလီကထူးခြားတဲ့ပွဲတော်ကိုမဆုမြတ်မုံနဲ့အတူကဘာတလွားခီးသွွားအစီအစဉ်မှာကြည့်ကြရအောင်ပါ
အီတလီနိုင်ငံတက်စကနီနယ်တွေက Viareggio မြို့ဟာအေယာမအလှပြရင်ကြီးတွေနဲ့ Carnival ပွဲတော်ဆင်နွှဲကြတဲ့မြို့လို့လူသိများပါတယ် February လကုန်ပိုင်းကနေ March လဆန်းအထိသတင်းနှစ်ပတ်ကြာကျင်းပတဲ့ Viareggio Carnival ပွဲတော်ဟာအီတလီနိုင်ငံမှာအရေးပါတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်တစ်ခုနဲ့တစ်ခုအမှုပညာလက်ရမြောက်မှုပိုင်းရောဒီပညာပိုင်းကိုပါအပြိုင်ဆိုင်ဖန်တီးထားကြတဲ့ပေတရာလောက်အထိမြင့်တဲ့အလှပြရင်ကြီးတွေကပွဲတော်ရဲ့အဓိကထူးခြားမှုပါအီတလီနိုင်ငံတဲကလည်းမဟုတ်ပဲနိုင်ငံတကာဧည့်သည်တွေကိုပါဆွဲဆောင်ထားနိုင်တဲ့ Viareggio Carnival ပွဲတော်ဟာဘလောက်တောင်အရေးပါသလဲဆိုရင် COVID ကပ်ရောဂါတွေဖြစ်နေချိန်မှာတော့ပွဲတော်ကိုမဖြတ်ပဲကျင်းပတဲ့အထိဖြစ်ပါတယ်။ဒါပေမဲ့ပုံမှန် February လမှစတင်ကျင်းပလေ့ရှိတဲ့ပွဲတော်ကို2022ခုနှစ်က September လကိုနောက်ဆုတ်ပြီးတော့ကျင်းပခဲ့ပါတယ်။အခု2022ခုနှစ်မှာတော့ပုံမှန်အတိုင်း February လမှပြန်လည်ကျင်းပပြီးမြဲပွဲစီစဉ်သူတွေကတော့တတိနဲ့ပွဲတော်ကိုကျင်းပကြပါတယ်။
Allora edizioni tanto diverse nel 20 a piena capienza fino all'ultimo
အခုနောက်ပိုင်းပွဲတော်ကျင်းပတဲ့အတိုင်းဒါတော်တော်လေးကွာခြားပါတယ်။2020တုန်းကပုံမှန်အတိုင်းကျင်းပခဲ့ပေမဲ့2021ခုနှစ်မှာတော့ထိုင်ကြည့်တဲ့ပရိသတ် 9,000 ထိလျှော့ချခဲ့ရတာပါ။ဒီနှစ်တော့တဖြည်းဖြည်းပုံမှန်အခြေအနေကိုပြန်သွားနေပါပြီ။လူ 8,000 ထိလက်ခံလို့ရပေမဲ့ 4,000 ထိပဲလာခွင့်သတ်မှတ်ထားပါတယ်။ဒီနှစ်ကကယောဂါကနေရုံးထွက်လာတဲ့နှစ်မှာအားလုံးပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်ကြအောင်လုပ်တာဖြစ်လို့ပုံမှန်လိုဝုန်းကနေပရိသတ်တွေအများကြီးလာဝင်ပြူတာမျိုးတဲ့တဖြည်းဖြည်းသတိနဲ့ပွဲတော်ကိုပြန်လည်ကျင်းပတာဖြစ်ပါတယ
်ဒေသခံတွေအလေးထားကြတဲ့ပွဲတော်ကိုလူအများအပြားနဲ့ပြန်လည်ဆင်နွှဲနိုင်တဲ့အတွက်ပွဲတော်မှာပါဝင်ကြသူတွေရောပွဲတော်လာပရိသတ်တွေပါဝမ်းသာအားတက်နေကြပါတယ
် Per il Carnevale di Viareggio il ritornare con la presenza a 40.000
ဒီပွဲတော်ကအလှပြရင်တွေလှည့်လည်ပြပြီးပြီးသွားတဲ့ပွဲတော်မျိုးမဟုတ်ပါဘူးလန်တျောက်ပွဲလာပရိသတ်တွေပါပါဝင်ပြီးတော့ဆင်နွှဲပျော်ရွှင်နိုင်ကြအောင်လုပ်ထားတဲ့ပွဲတော်မျိုးဖြစ်ပါတယ်။ကျွန်တော်တို့ကတော့ဘယ်လိုပုံရှိခီးဆက်မလဲဆိုတာကိုကိုကိုပြန်ပြီးတော့သုံးသပ်မိစေတဲ့ပွဲတော်လို့ပြောချင်ပါတယ်
။ Viareggio မြို့မှာပထမဆုံး Viareggio Carnival ပွဲတော်ကို1883ခုနှစ်ကစတင်ခဲ့တာပါ။မြို့တော်ဝင်ရှိသူတွေအပေါ်မကျေနပ်လို့တယောလှောင်ပြောင်းတဲ့အနေနဲ့ Carnival ပွဲတော်ကိုလုပ်ခဲ့ကြတာဖြစ်ပါတယ်။လူချမ်းသားတွေကစင်ရဲသားတွေအပေါ်အခွန်အကောက်တွေအများကြီးကောက်ခံတာကိုမကျေနပ်သူတွေကလည်းလှောင်ပြောင်းတဲ့မျက်နှာဖုံးတွေဝေပြီးတော့ပွဲတော်မှာစီတန်းချီတဲ့ဆန္ဒပြခဲ့ကြတာပါ။နှစ်တွေကြာလာတာနဲ့အမျှပွဲတော်မှာလှည့်လည်ပြသတဲ့အလှပြခြင်းတွေကနိုင်ငံတကာသတင်းတွေထဲမှာပါတဲ့အများစိတ်ဝင်စားကြတဲ့အကြောင်းအရာတွေကိုပေါ်လွင်အောင်ပို့ပြီးဖန်တီးလာခဲ့ကြပါတယ်
။ Tanti anni fa sono cambiati molto i temi
ဟိုရင်နှစ်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်အလှပြခြင်းတွေရဲ့ပြသမှုတွေတော်တော်ပြောင်းလဲသွားတာသတိထားမိပါတယ်။အရင်ကတော့နိုင်ငံရေးအရာတယောလောက်ပြောင်းတာမျိုးတွေအဓိကအများခဲ့ပေမဲ့အခုတော့လက်ရှိဖြစ်ခဲ့တဲ့အခြေအနေတွေကိုထောက်ပြတာမျိုးတွေတွေ့ရပါတယ်။ပြည်သက်တွေကအဲ့ဒါမျိုးပူကြိုက်ကြပါတယ်။လက်ရှိအခြေအနေတွေကိုပြသတဲ့အတွက်ပြည်သက်ကပိုးပြီးစိတ်လုံရှာစိတ်ဝင်စားကြပါတယ်
။ Viareggio Carnival ပွဲတော်ရဲ့အဓိကထူးခြားချက်ကအေယာမဆက်ကူယုံကြည်တွေဖြစ်ပါတယ်။အလှပြရင်ကြီးတွေပေါ်ကဆက်ကူယုံကြည်တွေဟာပေတရာလောက်အထိကိုမြင့်တဲ့အပြင်လှုပ်ရှားနေကြပါတယ်။ဆက်ကူယုံဖန်တီးသူပညာရှင်တွေကအမှုပညာလက်ရမြောက်ရုံနဲ့မဟုတ်ပဲလှုပ်ရှားတက်ဝင်နေအောင်လဲဖန်တီးကြရတာပ
ါ Il nome del carro è Reset ripartiamo da sotto zero Il tema è
ဘာလို့လဲပြောင်းရင်ကို reset လို့နာမည်ပေးထားတယ်လေအစကနေပြန်စကြမယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒရာကြီးနဲ့တဘာဝပုံချင်းအဟဇာတာမဖြစ်တော့ဘူးဆိုတာကိုမိမောင်ထိုးပြချင်တာဖြစ်ပါလေရေခဲတော်ကြီးဒီအရေးပြောလို့တွဲထွက်သွားတဲ့ရေခဲပြင်ပေါ်မှာမင်းကလေးတစ်ယောက်နဲ့ပူလာဝဲဝံတကောင်ရောပါသွားတာကိုပြပြီးတော့ကဘာကြီးကိုအစ်စ်ကပြန်ဆပြီးတော့ view ဆိုင်ကြရအောင်ဆိုတဲ့သတင်းစကားကိုပေးချင်တာပေါ့လေ
Viareggio Carnival ပွဲတော်အတွက်အလှပြရှင်ဖန်တီးသူတွေကသားစင်မြေးဆက်ပညာကိုလက်ဆင့်ကမ်းလာကြသူတွေဖြစ်ပါတယ် မျိုးမာရှိတဲ့အလှပြရှင်လုပ်တဲ့လုပ်ငန်းပေါင်း25ခုထံမှနေကတစ်နှစ်လောက်ကြာအချိန်ယူပြီးတော့အေယာမဆက်ကူယုံကြည်တွေနဲ့အလှပြရှင်တွေကိုဖန်တီးကြရတာဖြစ်ပါတယ
် Carro si intitola omogeneity omogeneity sulla parità di genere
ဒီအလှပြရှင်ကဂျာမန်တန်းတူညီများရှိရဆိုတာကိုပြတာတဲ့အလှရှင်ဖြစ်ပါတယ်အမျိုးသမီးတွေတန်းတူညီများရှိစေရေးကြိုးပမ်းမှုထင်ရပေါ်လွင်အောင်လို့လုပ်ထားတာပါရှင်ဒီအနာဂတ်ကဘာကြီးမှာလူသားအလုံးတန်းတူညီမျှမှုရှိရမယ်ဆိုတဲ့အမြင်နဲ့ဖန်တီးထားတာဖြစ်ပါတယ်
။အီတလီနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စိတ်ပိုင်းရုပ်ပိုင်းထိခိုက်နေကြချိန်မှာအခုလိုသမိုင်းဝင်ပွဲတော်ကိုကျင်းပတာကလူတွေရဲ့စိတ်ကိုပျော်ရွှင်စေအားဖြည့်ပေးရရောက်မယ်လို့ပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်
။ Il ruolo del Carnevale di Viareggio è stato importante sempre nella sua storia, è stato
Viareggio Carnevale ပွဲတော်ကသမိုင်းမှာအရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ကိုဗစ်ကယောဂါကြီးဖြစ်နေတဲ့နှစ်နှစ်ကာလကိုပြန်ကြည့်ရင်ကျမတို့ရဲ့ဒီပွဲတော်ကအီတလီနိုင်ငံနဲ့မဟုတ်ဘဲတစ်ကမ္ဘာလုံးလော့ကဒေါင်းသတ်မှတ်ချက်တွေမထုတ်ပြန်ခင်လေးမှာနောက်ဆုံးကျင်းပခဲ့တဲ့ပွဲတော်တစ်ခုဖြစ်ပါတယ်။2021ခုနှစ်မှာလည်းပွဲလုံးနိုင်တဲ့အထိပြည်သက်အားပေးမှုရတဲ့ပွဲတော်တစ်ခုပါ။လော့ကဒေါင်းသတ်မှတ်ချက်တွေထုတ်ထားတဲ့အချိန်မှာလူတွေရဲ့စိတ်ခွန်အားတွေပြန်လည်မြင့်တက်လာအောင်လုပ်ပေးနိုင်ခဲ့တဲ့ပွဲတော်လို့လည်းပြောလို့ရပါတယ်။
အီတလီနိုင်ငံတက်စကနီနယ်ရဲက Viareggio မြို့မှာသတင်းနှစ်ပတ်ကြာအတွင်း6ရက်ကျင်းပတဲ့Viareggio Carnival ပွဲတော်မှာလူကြိုက်များတဲ့အလှပြရှင်ကိုပွဲတော်နောက်ဆုံးရက်မှာဆုချီးမြှင့်မှာဖြစ်ပါတယ်။2023ခုနှစ်ကြာရင်တော့ပွဲတော်သက်တမ်း150ပြည့်တော်မှာမို့ပိုပြီးထူးခြားခမ်းနားတဲ့အလှပြရှင်ကြီးတွေဖန်တီးနိုင်ဖို့အတွက်ပွဲစီစဉ်သူတွေအခုရဲကစဉ်စားပြင်ဆင်နေကြပါပြီရှင်။ကျွန်မဆူမြတ်မောပ
ါ။မဆူမြတ်မောတင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကပြောပြမှာပါရှင
်။ဟင်္ဂါနေ့ကပါကစ္စတန်နိုင်ငံ Baluchistan ခရိုင်အစိမ်းအစိုးရရုံအနီးအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်အ ਨੇ စုံ5ဦးသေဆုံးပြီး30ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ် IS Islamic အစိုးရအဖွဲ့ကသူတို့ရဲ့လက်ချက်ပြကြောင်းထုတ်ဖော်ဝန်ခံခဲ့ပါတယ်ဒါဟာပါကစ္စတန်မှာတစ်ပတ်အတွင်းဒုတိယအကြိမ်ဘုံးခွဲတိုက်ခိုက်ခံရတာဖြစ်ပါတယ်ရုရှားတပ်တွေဘက်ကခိတအပြစ်ရထားပေးတဲ့အတွက်အဝိုင်းခံထားရတဲ့ Ukraine မျိုးတွေကအရသာပြည်သူတွေကိုအင်္ဂါနေ့မှာကယ်ထုတ်နိုင်ခဲ့ပါတယ်။အရသာတွေဟာဘတ်ကားတွေနဲ့ထွက်ခွာသူတွေရှိတယ်လို့ခြေလျင်လျှောက်ခဲ့ရသူတွေလည်းရှိပါတယ်။ရုရှားကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ရေနံနဲ့သဘာဝတန်ခွေအားလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ရုရှားရဲ့ရေနံတွေကိုအမေရိကန်ဘဲစိတ်ကမ်းကနေမှလက်ခံတော့မှမဟုတ်ပါဘူး။ဒါဟာသမ္မတပူတင်ရဲ့စစ်ရန်တရားကြီးကိုနောက်ထပ်ပြင်းထန်တဲ့ထိုးနဲ့တိုက်ခိုက်ချက်တစ်ခုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်အော်စတြေးလျနိုင်ငံကပိတ်ဆို့အရေးယူမှုအသစ်တရက်ကိုထပ်မံပြဋ္ဌာန်းလိုက်ကြောင်းအင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်။ရုရှားရဲ့ဝါဒဖြန့်ချင်ရင်းနဲ့မမှန်သတင်းထုတ်လွှင့်မှုတွေကိုလှုံ့ဆော်ပေးနေသူတွေအပါအဝင်ရုရှားရဲ့အဓိကအကျိုးစီးပွားကိုပေါ်ဆောင်ပေးနေသူ10ဦးကိုထပ်မံအရေးယူလိုက်ကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရစ်ပိန်ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအကြမ်းအတင်းနဲ့ရင်ဆိုင်နေရပြီးဒီစစ်ပွဲကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ပုံမိုနီးကပ်သွားတဲ့အပေါ်တရုတ်သမ္မတရှီဂျင်းပင်အနေနဲ့နေမတိထိုင်မသာဖြစ်နေတယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA အကြီးအကဲဝီလျံဘန်းစ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုကုစုံမှုကျော်ကပြောပြသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဒယ်ရစ်စမစ်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတလွားသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND အသွေးသွေးကနေကင်ဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.